Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်သူ့ဝါရှင်တန် DC မြို့တော်အမေရိကန်အသံရဲ့2019ခုနှစ်ဒီဇင်ဘာလ8ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တို့ရရှိမြရှင်လန်းချက်မြေချပါစီရှင်ကျွန်မတင်ကြီးထိုက်ပါ
။ကျွန်တော်ကတော့ဝင်းမဲမှာဒီနေ့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အီရန်မှာနျူကလ িয়ার တန့်စင်ရေတိုးမြင့်လှုပ်ဆောင်နေချိန်မှာအမေရိကန်ရဲ့အကျဉ်းသားလဲလှယ်မှုတစ်ခုထိမြောက်သွားခဲ့ပါတယ်။အမေရိကန်သမ္မတကိုမချခင်တရားစွဲဖို့အတက်ခဲမှတ်တွေကြိုးပမ်းနေကြပါတယ်။အမေရိကန်နဲ့တာလီဘန်အကြားငြင်းချင်းဆွေးနွေးပွဲတွေကတော့ပြန်ဆနေပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမသက်ခင်ထားရေး
။သတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မတွေတင်မှာတော့
ကျွန်တော်တို့ဒီဂမ်ဘီယာတရားစွဲထားတဲ့လူမျိုးတွေတောက်ကြမှုလောက်တာမှန်တယ်ဒီ ICJ ကိုလာပြီးထောက်ခံတာတခါတော့ဝါနော
် ICJ မှာမြန်မာအမှုဖွင့်ခံရတာကိုထောက်ခံတဲ့အနေနဲ့ Washington DC မှာလုပ်တဲ့စနေနေ့ကဆန္ဒပြပွဲထိုင်းမှာမြန်မာရွှေ့ပြောင်းရေးဖန်ခံရတဲ့အကြောင်း Frontier မြန်မာနဲ့ Foundation Hirondelle တို့ပူးပေါင်းတင်ဆက်တဲ့ဒုအသံစီစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်လို့နောက်ပိုင်းမှာတော့စနေညာချမ်းတည့်ရက်လေးလိုက်အစီအစဉ်ကိုလည်းပြန်ပြီးတော့နားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်တဲ့ရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါအောင်ရှင
်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার တန့်စင်ပိုးခွာဆက်မျိုးဆက်တစ်မျိုးကိုမကြခင်ထုတ်ပြတော့မယ်လို့အီရန်နျူကလ িয়ার အေဂျင်စီဒုတိယရရှိချုပ်ကဆိုလိုက်ပါတယ်။ဒီဒုတိယရရှိချုပ် LES ကစီရင်ကပြည်တွင်းမှာထုတ်လုပ်နိုင်ခဲ့တဲ့ဒီနျူကလ িয়ার တန့်စင်ရဲ့မျိုးဆက်တစ်အမျိုးအစကိုမကြတော့မဲ့အနာဂတ်မှာဖွင့်ချသွားဖို့ရှိတယ်လို့ပြောလိုက်ပြီးအသေးစိတ်ကိုတော့ထည့်မပြောခဲ့ပါဘူး။2015ခုနှစ်ချုပ်ဆိုခဲ့တဲ့အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ဘက်ကနေတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার တန့်စင်မှုအချိန်မြင့်တင်ဖို့ဒီဗဟိုခွာဆက်တွေကိုစလုပ်ခဲ့တာဖြစ်ကြောင်းစက်တင်ဘာလကတည်းကကြေညာခဲ့ပါတယ်။အခုလိုအချိန်မှာအီရန်နဲ့အမေရိကန်ကြားအကျဉ်းသားလဲလှယ်မှုတစ်ခုထူးထူးခြားခြားမနေ့ကဖြစ်သွားခဲ့ပါတယ်။တနပင်းဆွေးနွေးတာရှာရှာပါပါအောင်မြင်တဲ့အနေနဲ့ပရင်စတန်တက္ကသိုလ်ပညာရှင်တယောက်ကိုအီရန်ကလှုပ်ပေးခဲ့ပြီးအမေရိကန်ဘက်ကလည်းအီရန်ပညာရှင်တူကိုပြန်လှုပ်ပေးခဲ့ပါတယ်။လနဲ့ချီအမေရိကန်နဲ့အီရန်ဆွေးရကြဆွေးနွေးခဲ့ပြီးအီရန်ဘက်က2016ကတည်းကဖန်ထားခဲ့တဲ့တရုတ်နိုင်ငံဘွားအမေရိကန်နိုင်ငံသားဘွဲ့လွန်ချောင်းသား CU1 နဲ့အမေရိကန်မှာတရားရင်ဆိုင်နေရတဲ့အီရန်သိပ္ပံပညာရှင်မိုဆုဆိုလီမန်နီတို့ကိုဆွစ်ဇာလန်နိုင်ငံဇူရီမြို့မှာအလဲလဲလုပ်ခဲ့တာဖြစ်ပါတယ်ခင်
ဗျ။ဖလော်ရီဒါပြည်နယ်ကအမေရိကန်လီဒါစခန်းတစ်ခုမှာလူ3ယောက်ကိုပစ်တက်ခဲ့တဲ့ဆော်ဒီအာရေဗျာကစစ်ဖက်တင်နန်းသားဟာဒီတိုင်းမှာဆော်ပိုင်းကညစာစာဝတ်တစ်ခုကိုတခင်ရခံပြီးအဲ့ဒီဘွဲမှာသူနဲ့တခြားလူ3ယောက်ကလူအများပြားကိုတရက်နဲ့ပစ်ခတ်တဲ့ဖြစ်ရပ်ဗီဒီယိုတွေကိုကြည့်ခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတူက AP သတင်းဌာနကိုစနေနေ့မှာပြောပါတယ်ညစာစာဝတ်တက်တဲ့တခြားတင်နန်းသား3ယောက်ထဲကတယောက်ဟာပန်းစာကူလာလီတဲ့အခြေစိတ်စခန်းမှာပစ်ခတ်မှုဖြစ်တဲ့အချိန်အစအဦးအပြင်ဘက်ကနေဗီဒီယိုရိုက်ယူတယ်လို့အမည်ထုတ်မရေးပါဘူးဆိုတဲ့သဘောတူညီချက်နဲ့အဲ့ဒီအမေရိကန်တာဝန်ရှိသူကပြောပါတယ်။တခြားဆော်ဒီတင်နန်းသား၂ယောက်ကကားတစ်စင်းထဲကနေစောင့်ကြည့်နေခဲ့တယ်လို့တာဝန်ရှိသူကပြောပါတယ်။ဆော်ဒီစစ်တင်နန်းသား၁၀ယောက်ကိုစနေကစကမ်းမှာထိန်းသိမ်းထားပြီးတခြားအတော်များများကတော့ဘယ်ရောက်နေမှန်းမသိသေးပါဘူး။ဒီတိုက်ခိုက်မှုကိုဂျမ်ဖက်ဝါရာနဲ့ဆက်ဆက်နိုင်ခြေရှိတဲ့ဖြစ်ရပ်ဖြစ်စုံစမ်းစစ်ဆေးနေတယ်လို့အမေရိကန်တာဝန်ရှိသူတွေက AP တင်နန်းသားကိုစောပိုင်းကပြောထားပါတယ်။တင်နန်းသားဟာတောက်ကြောင်နေစောပိုင်းကစကမ်းတွင်တင်နန်းခန်းမတစ်ခုမှာပြစ်ခတ်တာကြောင့်လူ3ယောက်သေဆုံးခဲ့တာပါဖြစ်စဉ်အတွင်းရဲအရာရှိ2ဦးအပါအဝင်6ယောက်ဒဏ်ရာရပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မကြခင်တရားစွဲဆိုနိုင်ရေးအတွက်အထိုက်အခံဒီမိုကရက်အမတ်တွေမနေ့ကတည်တံ့တွေ့ဆုံခဲ့ပါတယ်။ခရစ်စမတ်အားလည်းရဲ့လွှတ်တော်တွေမနာခင်မှာဒီတရားစွဲရေးအစုကိုအောက်လွှတ်တော်မှမဲခွဲနိုင်ခြေရှိကြောင်းအရင်ခံမှန်းထလာကပိုနီးစပ်လာနေပါတယ်။အောက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်အမတ်တွေအနေနဲ့ဒီစနေတနင်္ဂနွေထဲမှာပဲ Republican သမ္မတနဲ့ပတ်သက်တဲ့သက်သေ6ထားတွေကိုပြန်သုံးသပ်ကြပြီးချက်တာရီနဲ့အစိုးရထားကအောက်လွှတ်တော်တစ်ခုလုံးမှာဒီကိစ္စမဲခွဲဖို့အတွက်တရားစွဲအဆိုပြုချက်မူကြမ်းကိုပြင်ဆင်ဖို့ရှိနေပါတယ်။ဒီအမတ်တွေအနေနဲ့စာမျက်နှာ55မျက်နှာပါအစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ရမှာဖွဲ့စည်းပုံခြေခံဥပဒေအရသမ္မတဘော်တရားစွဲဖို့အခြေခံနိုင်တယ်လို့သူတို့ယူဆတဲ့ပုံမှန်တွေကိုတစ်ချက်ချင်းချပြခဲ့ကြပါတယ်။ဒါပေမဲ့တောက်ကြနေတော့ကတော့အင်ဂျီရောအနေနဲ့ဒီသမ္မတထရန့်ပေါ်တရားစွဲမှုမှာပူပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ညွှန်ဆိုထားပါတယ်။သမ္မတထရန့်အနေနဲ့ရှင်းနှစ်သမ္မတရွေးကောက်ပွဲမှာထပ်အနိုင်ရဖို့ရည်ရွယ်ချက်နဲ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုယူကရိန်းကစွန့်စမ်းစစ်ဆေးပေးဖို့တောင်းဆိုတာကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့ဒီမိုကရက်အမတ်တွေကတရားစွဲဖို့ပြင်ဆင်နေကြတာပါခင်ဗျ
။အမေရိကန်ပြည်တော်စုနဲ့တာလီဘန်တွေကြားငြိမ်းချမ်းရေးဆိုင်ရာဆက်ဆက်ညှိနှိုင်းပွဲတွေစနေနေ့ကပြန်ဆပါတယ်။ တာလီဘန်နဲ့ကိုင်ဖွဲ့နဲ့အင်္ဂန်ရေးကြသဘောတူညီချက်တစ်ခုရပြီးအာဖဂန်နစ္စတန်စစ်ပွဲကိုအဆုံးသတ်ဖို့ရည်ရွယ်တဲ့တနစ်ကြာစစ်ဆင်ညှိနှိုင်းပွဲကိုသမ္မတဒေါ်နယ်ထရမ့်ကအယူဒီရဲ့ရက်ပစ်လိုက်အပြီး၃လကြာမှဆွေးနွေးပွဲပြန်ဆတာပါကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုအာဖဂန်ဘွားအမေရိကန်အထူးစစ်ဆင်ညှိနှိုင်းရေးကိုယ်စားလှယ်ဇယ်မီခလီဇက်ကဦးဆောင်တယ်လို့အမေရိကန်သတင်းရင်းမြစ်တစ်ခုကအပြည့်အဝေးကိုပြောပါတယ်တာလီဘန်အဖွဲ့ရဲ့စစ်ဆင်ညှိနှိုင်းသူတွေကဒိုဟာမြို့မှာခြေစိုက်တာပါဒိုဟာမှာဒီကနေ့လုပ်တဲ့ဆွေးနွေးပွဲတွေကိုအမေရိကန်ပြန်တက်ပါတယ်ဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ကတိုက်ပွဲတွေလျှော့ချပြီးအဓိကနေတဲ့ဆင်အာဖဂန်ပြည်တွင်းစစ်ဆင်ညှိနှိုင်းပွဲတွေဖြစ်လာပြီးတော့အပြည့်ခံရက်စဲဖို့ဖြစ်ပါတယ်လို့အမေရိကန်သတင်းရင်းမြစ်ကပြောပါတယ်ဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့မှာဆက်လုပ်မယ်လို့အစည်းအဝေးပြီးတဲ့နောက်တာလီဘန်ပြောခွင့်ရသူက Twitter မှာရေးပါတယ်ဆွေးနွေးပွဲတွေကိုရပ်ထားတဲ့နေရာကနေပြတ်စပါတယ်သဘောတူညီချက်လက်မှတ်ရေးထိုးဖို့နဲ့ဆက်ဆက်တဲ့ကိစ္စရပ်တွေကိုကျွန်တော်တို့ဆွေးနွေးကြပါတယ်လို့တာလီဘန်ပြောခွင့်ရစူဟေးရှာဟင်းကပြောပြီးတခြားအသေးစိတ်တွေကိုတော့မပြောပါဘူး
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ရပြီးတာ32 kHz 933 9လိုက်ရမီတာ40 kHz 9839 9လိုက်ရမီတာ48 kHz 6153 9နဲ့ဒုတိယနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကတနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်ပလဲစိတ်ကမှာလွန်ခဲ့တဲ့88နှစ်ကဒုတိယကမ္ဘာစစ်အတွင်းဂျပန်လီတက်ကဘုံကျဲခဲ့လို့ကြာဆုံးခဲ့ရတဲ့အမေရိကန်စစ်သည်တွေအတွက်နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုမနေ့ကကျင်းပရမှာလူပေါင်း 2,000 ကျော်တက်ရောက်ခဲ့ကြပါတယ်။အမေရိကန်ကိုဒုတိယကမ္ဘာစစ်ထဲဆွဲသွင်းခဲ့တဲ့ဒီပလဲစိတ်ကထက်ခဲ့ခံမှုရဲ့နှစ်ပတ်လည်ပွဲစီစဉ်သူတွေကဒီနှစ်တက်ရောက်သူတွေထဲမှာဒီ1942ခုနှစ်ဒီဇင်ဘာ9ရက်တက်ခဲ့မှုထဲအသက်မသေးပဲကျန်ရစ်ခဲ့သူတရားစင်လောက်ပါတယ်လို့ဆိုပါတယ်အခုလိုမတည်ပဲကျန်ခဲ့သူတွေကလက်ရှိအသက်ငယ်ဆုံးကတော့အသက်100နီးပါးကိုရောက်နေပါပြီအသက်69နှစ်အရွယ်ဟပ်အယ်ဖရင်ကအခုလိုပလဲစိတ်ကံကိုပြန်ရောက်ခဲ့တာကြောင့်အသက်တွေပေးခဲ့ရသူတွေအားလုံးကိုပြန်ပြောင်းအမှတ်ရမိစေတယ်လို့ဆိုပါတယ်မီရှိဂန်ပြည်နယ်ဂျက်ဆင်မြို့မှာနေတဲ့အယ်ဖရင်ကဆက်ပြီးမတည်ပဲနောက်ဆုံးအခုထိကျန်နေခဲ့သူအနည်းငယ်ပဲရှိတော့တဲ့ထဲမှာသူကတယောက်ဖြစ်တဲ့သူမတိုင်ခင်တည်ဆုံးသွားခဲ့ရသူတွေကပါအမှတ်ရနေမိတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့ Afrin ဟာသူ့ရဲ့တယင်းထဲမှာတယောက်ပဲအခုချိန်ထိအသက်ဆက်ရှင်နေသူဖြစ်ပါတယ
်ဂါဇာကမ်းရောင်ဒေသကနေဣသရေလနိုင်ငံတောင်ပိုင်းကို UDP ဒုံးကြီး30နဲ့စနေနေ့ကပြစ်ခတ်တယ်လို့ဣသရေလစစ်ဘက်ကပြောပါတယ်ဒုံးကြီးနှစ်စင်းကိုဒီကြောင်ရန်ကာကွယ်ရေးကဂျားဖြတ်ဟန်တာလိုက်တယ်လို့လည်းဆိုပါတယ်ထိခိုက်ဒဏ်ရာရတာနဲ့ပတ်သက်တဲ့သတင်းတွေမရသလိုဒုံးကြီးပြစ်ခတ်တဲ့လက်တွေဖြစ်ဘဲပါလက်စတိုင်းအုပ်စုကမှလည်းမပြောသေးပါဘူးဣသရေလနဲ့ဂါဇာကပါလက်စတိုင်းနဲ့နိုင်ငံတွေကြားနေဆက်ဖြတ်တိုက်ခိုက်မှုတွေဟာမကြာသေးခင်နှစ်တွေအတွင်းတက်လိုက်ကျလိုက်နေရှိနေပါတယ်။ပြီးကြတဲ့လကတော့လအတော်ကြာအတွင်းအပြင်းထန်ဆုံးတိုက်ခိုက်မှုတွေနှစ်ဖက်ကြားဖြစ်ပါတယ်။ဂါဇာကိုအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့ခေါင်းဆောင်တွေနဲ့အရွယ်ငယ်ပေမဲ့အစ္စလာမ်ယူဝါဒမှာပိုးပြီးတော့အစွန်းရောက်တဲ့အုပ်စုတွေဟာအပြစ်ခတ်ရဆဲရေးသဘောတူညီချက်ရဖို့ကိုင်ရိုမြို့တော်မှာအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ
်။ဒီတိုင်ရေကောက်ပွဲမှာရုရှားဆက်ဖက်မှုဖြစ်လာနိုင်ခြင်းတစ်ခုမနေ့ကထွက်ပေါ်လာခဲ့ပါတယ်။လူမှုမီဒီယာ Reddit ကနေရုရှားပြည်သူတွေအနေနဲ့ဗြိတိန်ဆွေရဥရောပသမဂ္ဂကနေခွဋ်ထွက်မှုဆိုင်ရာကွန်ဆိုရေးဆွေးနွေးပွဲထောက်ထားတွေကိုဖောက်ချခဲ့တယ်လို့ထုတ်ပြန်ပြီးမှအခုလိုဖြစ်နိုင်ချေပေါ်ပေါက်လာခဲ့တာပါဗြိတိန်ထွေထွေရောက်ပွဲမတိုင်ခင်မှာထွက်လာတဲ့ဒီ Reddit လူမှုမီဒီယာထုတ်ပြန်ချက်အရမဲမတမာမှုတွေလုံနိုင်ဖို့တန်လျာရှိထားတဲ့ email account 62ခုကိုပိတ်ပင်ထားခဲ့တယ်လို့ဆိုပါတယ်ဒီထုတ်ပြန်ချက်ထဲမှာပဲဒီတန်လျာရှိထားတဲ့ account တွေမှာဒီနစ်ဆန်တဲ့ဖမ်းမိခဲ့တဲ့ရုရှားဆော့ဖ်ဝဲမှု secondary infector နဲ့ပုံစံတူတာတွေတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်ဒီပေါ့ချမှုကကြက်တာရင်းနေရွေးကောက်ပွဲမဲဆွယ်မှုတွေလူသိရှင်ကြားဖြစ်လာပြီးတဲ့နောက်ဆွဆွေးမှုတွေကိုလုပ်ခဲ့တယ်လို့လည်းဒီဖွဲ့ကဆိုပါတယ်။တကယ်တော့ပြည်ထောင်လွှတ်တော်မှာ650နေရာကိုရွေးမဲ့ဒီရွေးကောက်ပွဲဟာဥရောပသမဂ္ဂနဲ့အနာဂတ်ဆက်ဆံရေးအတွက်ဒီတိုင်းနိုင်ငံအပေါ်ဆုံးဖြတ်ပေးမဲ့ပွဲလည်းဖြစ်ပါတယ
်။စနေနေ့ပရီးမီးယားလိပွဲစဉ်16မှာထိပ်ဆုံး5ဒင်းနဲ့က4ဒင်းကန်ပြီး3ဒင်းအနိုင်ရပါတယ်။မြန်မာပြည်ကအများစုစိတ်ဝင်စားတဲ့မန်ချက်စတာဒါဘီပွဲမှာအဲ့ဒီမန်ချက်စတာယူနိုက်တက်အတင်းက3ခုပြတ်နေနိုင်ပါတယ်နောက်နှစ်ပွဲမှာတော့တော်တန်ဟမ်ကဘန်လီကို5ခုပြတ်နေနိုင်ပြီးဝတ်ဖို့နဲ့ခရစ်စတယ်ပဲလစ်တို့ကတော့ဂိုးမရှိသေးကြသွားပါတယ်တနင်္ဂနွေနေ့မှာအက်စတွန်ဗီလာနဲ့လက်စတာစီးတီးနျူကာဆယ်နဲ့ဆောသမ်တန်နော်ဝစ်စီးတီးနဲ့ရှက်ဖီးယူနိုက်တက်ဘရိုက်တန်နဲ့ဝူးဖ်တို့ကံမှုရှိပြီးဝက်ဆမ်နဲ့အာဆင်နယ်ကတော့တနင်္လာနေ့မှာကံပါပဲလက်ရှိအချိန်ဒီကစားပြီးသည်မြလီဗာပူးက46မှတ်နဲ့ဒုတိယနေရာကတပွဲရော့လက်စတာစီးတီးကို17မှတ်ဖြတ်ပြီးထိပ်မှဆက်ရှိနေပါတယ်။မန်စီးတီးက32မှတ်နဲ့အဆင့်3၊ချယ်ဆီက29မှတ်နဲ့အဆင့်4၊မန်ယူက24မှတ်နဲ့အဆင့်5မှာအတည်တည်ရှိနေကြပါတယ်။ ဆမ်မိုဝါကျွန်းနိုင်ငံမှာဝက်တက်ကြောင့်တည်ဆုံးသူ65ဦးထိရှိလာပြီးတည်ဆုံးသူအများစုဟာကလေးတွေတည်းလို့တာဝန်ရှိသူတွေကပြောပါတယ်။တောက်ကြနေသည့်နောက်ထပ်ရောဂါကူးစက်ခံရတဲ့လူ103ဦးတိုးလာတဲ့ကြောင်းဆမ်မိုဝါကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အားလုံးလူတွေအားလုံးနှစ်ရက်ကြာအိမ်ပြန်မထွက်ကြဖို့နဲ့နိုင်ငံတော်ကမှကာဝေးဆေးထုတ်ပြီးအခုလိုတည်ဆုံးသူနဲ့ရောဂါကူးစက်ခံရသူတွေစီရင်ကိုထုတ်ပြန်တာပါ။အခုကမှတော့နိုင်ငံလူကြီးရဲ့90ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးပြီလို့ဆမ်မိုဝါကျန်းမာရေးဌာနကကြေညာပါတယ်။အဲဒီတောင်ပစိဖိတ်ကျွန်းနိုင်ငံဖြစ်တဲ့ဆမ်မိုဝါမှာလူပေါင်း4500ဝက်သက်ရောဂါကူးစက်ခံရပြီးတဲ့နောက်နိုင်ငံတွင်းအရေးပေါ်အခြေအနေကြေညာထားတာပါ။ရောဂါကူးစက်တဲ့အတွက်ကျောင်းတွေကိုလည်းပိတ်ထားပါတယ်။ကမ္ဘာတဝန်းဝက်သက်ရောဂါကာကွယ်ဆေးထိုးပေးနိုင်တဲ့အခြေအနေဟာဆယ်စုနှစ်တနည်းနီးပါးကြာကြာဆင်းနေတဲ့ကျောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။ဆမ်မိုဝါမှာဝက်သက်ကာကွယ်ဆေးထိုးနှုန်းဟာ2019ခုနှစ်မှာ59ရာခိုင်နှုန်းရှိပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနားဆင်ကြရအောင်ပါ။မြန်မာစစ်တပ်နဲ့အစိုးရဟာရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားတွေအပေါ်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတာအကြောင်းတရားမျှတမှုရှိလာအောင် ICJ နဲ့ ICC တရားရုံးတွေကလုံဆောင်ပေးနိုင်မယ်လို့ယုံကြည်ကြောင်းအမေရိကန်ရောက်တိုင်းရင်းသားတွေကပြောဆိုလိုက်ပါတယ်။စနေနေ့ကဝါရှင်တန်မြန်မာတန်ရုံးရှိဆန္ဒပြပွဲမှာဒီလိုပြောတာပါ။ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်။ရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ တရားရုံးမှာတိုင်ကြားဆွဆွဲထားသလိုရိုဟင်ဂျာနဲ့အခြားလူနည်းစုတိုင်းရင်းသားတွေအပေါ်ဆေးရသဘောမှုကျူးလွန်ထားတယ်ဆိုပြီးICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကမြန်မာစစ်ကောင်ဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးမှုလုပ်ဖို့ကြိုးပမ်းနေကြတာပါဒီလိုဆွဆွဲရေးယူဖို့ကြိုးပမ်းမှုကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဒီဇင်ဘာလ9ရက်စနေနေ့နေ့လယ်ပိုင်းကဝါရှင်တန် DC မြန်မာတန်ရုံးရှိမှာအမေရိကန်ကရင်တိုင်းရင်းသားများအဖွဲ့ KOA ကကမကထလှူပြီးဆန္ဒထုတ်ဖော်ခဲ့ကြတာလို့ KOA အဖွဲ့အထွေထွေတွင်းရင်မှုကိုဖိုးအယ်က VOA ကိုပြောပါတယ
်ကျွန်တော်တို့ဒီဂမ်ဘီယာတရားစွဲထားတဲ့လူမျိုးတို့တပ်ပြမှုလောက်တာမှန်တယ်ကျွန်တော်တို့ကြတော့တခါတုန်းကနော်ဒီမြန်မာအစိုးရအမြတ်တာမတော်ကြီးပေါ့နော်ကျွန်တော်တို့ဒီဂျုံတုံးတပ်ဖြတ်တဲ့အစီအစဉ်ကျွန်တော်တို့ပုံမှာရှိတယ်အဲ့ဒါကြောင့်မို့လာပြီးထောက်ခံတဲ့ထောက်ခံတာမကဒီတကဘာလုံးတည်ရင်ရှိတယ်အဲ့ဒါကြောင့်မို့ဒီနေ့ကျွန်တော်တို့စံတာလာပြပါတယ်ပြပေးစင်ကြတာကြတော့အမတ်တမတော်ဦးဆောင်တဲ့မင်းအောင်လယ်အတိကမင်းအောင်လယ်ကိုဟာထုတ်ထားမယ်နောက်ပြီးတော့ဒီအစိုးရလည်းကျွန်တော်တို့ပြောချင်တာတောင်ဆန်းစုကြည်ကတော့သူကတမတော်နောက်ကနေမနေဘူးဆိုရင်မလူတို့ပူစားထပြီးပြောမယ်ဆိုရင်တမျိုးပေါ့အခုကျွန်တော်တို့အဲ့လိုမမြင်ရဘူးလေသူကဗမာတမတော်ကိုထောက်ခံသလိုအားပေးသလိုဖြစ်နေတယ်အဲ့ဟာကိုလည်း ICC ကိုလည်းသိရှင်ချင်တယ်
ဒီလိုကျွန့်လွန်မှုတွေမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဆရာနာရှင်အစိုးရလက်ထက်တာဝန်အရှိဆုံးအငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေအစရှိတဲ့စစ်ကောင်းဆောင်တွေကိုလည်းအရေးယူစီလိုကြောင်းဆန္ဒပြပွဲမှာဆိုင်းဘုတ်တွေနဲ့ကြွေးကြော်ခဲ့ကြပါတယ် ICJ နိုင်ငံတကာတရားရုံးနဲ့ ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတွေရဲ့ဆုံးဖြတ်ချက်တွေဟာမြန်မာပြည်တွင်းဖြစ်ပျက်ခဲ့မှုအပေါ်တရားမျှတမှုကိုယူဆောင်ပေးလာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းမြန်မာတန်ရုံးရှိဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်ကပြောပါတယ
်ကျွန်တော်ဆန္ဒပြရတဲ့အချင်းအကြောင်းရင်းကတော့အဲလူမျိုးတုံးတတ်ဖြတ်မှုခံရတဲ့အဓိကကျွန်တော်ရိုဟင်ဂျာမွတ်စလင်လေးခံစားချက်တော့ကျွန်တော်ကနေပြီးတော့အဲသတ္တုထမြရှိတဲ့အချက်နဲ့နောက်မှန်ကန်တဲ့တရားစီရင်မှုဖြစ်ဖို့အတွက်ကျွန်တော်ကနေပြီးတော့ဆန္ဒပြရတဲ့အချင်းဖြစ်ပါတယ်ဟိုနည်းတူပဲကျွန်တော်တိုင်းရင်းသားတွေကနိုင်ဒီလိုတတ်ဖြတ်ခြင်းခံခဲ့ရတယ်ဆိုပေမဲ့အခုကျွန်တော်ကဖော်ပြရခြင်းဖြစ်ပါတ
ယ်။ NLD အစိုးရဟာရွေးညာရေးနဲ့ပတ်သက်လို့ဖိအားပေးမှုအကြီးအကျယ်ကြုံနေရပြီးနိုင်ငံသားမျက်နှာစာမှာအခုလိုအမှုရင်ဆိုင်နေရတာကြောင့် ICJ မှာအမှုတွားရောက်ရင်ဆိုင်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဝန်းရံတဲ့အနေနဲ့ပြည်တွင်းမှာထောက်ခံပွဲတွေဇက်တိုက်လုပ်နေချိန်မှာပဲပြည်ပရောက်တိုင်းရင်းသားတွေကဒီလို ICJ ICC ကိုထောက်ခံကြောင်းဆန္ဒထုတ်ဖော်တာကအစိုးရနဲ့တိုင်းရင်းသားတွေကြားပိုပြီးဝေးကွာသွားစေနိုင်ပါသလား KOA အဖွဲ့ကကိုဖိုးအယ်ကတော့ဒီမိုကရေစီကိုတောင်းနေတဲ့မြန်မာနိုင်ငံမှာသူတို့တိုင်းရင်းသားတွေကာလကြာရှည်ခံစားနေရတာကိုထုတ်ဖော်ပြသခြင်းသာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့မှာလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ရှိရမယ်ဗမာပြည်ထဲ
တကယ်လို့တနိုင်ငံလုံးဒီမိုကရေစီနိုင်ငံထူးခြားခြင်းမဆိုရင်ဥပမာကျွန်တော်တို့စန္ဒထောက်ဖော်ပြတာတို့အဲ့လိုမျိုးလေသူတို့ပိတ်ဆို့မယ်ပိတ်ပင်မယ်နောက်မှဖမ်းကြမယ်ဥပမာချင်းချောက်ကြမယ်အဲ့လိုမျိုးဆိုရင်ဒီဘက်မှာဒီလုံးဝငင်းချမှာမဟုတ်ဘူးကျွန်တော်အဲ့လိုဒီထားမိတယ်အဲ့လိုအဲ့ဒါကြောင့်ဝါရှင်တန်မြို့မှာတန်ရုံရှိစနေနေ့စန္ဒပြဝင်မှာပြည်ရင်တိုင်းသားတွေအပြင်ကချင်ရခ ို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်ဦးဆောင်တဲ့အဖွဲ့ရှေ့သတင်းဘတ်တဲ့ The Hague မြို့ကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။မြန်မာရွှေပြောင်းအလုတ်သမား40ကျော်ကိုလူဝင်မှုကြီးကြပ်ရေးဥပဒေတွေချိုးဖောက်မှုနဲ့ထိုင်းဆွေရကစနေနေ့မှာပြည်ညင်တန်းပေးပါတယ်။မြန်မာဘက်ကော့တောင်းမြို့ကိုပြန်ပြီးတော့လွှဲပြောင်းခံရသူတွေရဲ့အခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့စာရွက်စာတမ်းမပြည့်စုံတာတွေ၊တရားမဝင်နေဆက်ဖြတ်ကျော်တာတွေ၊လူပုံကူးခံရတာတွေကိုဖမ်းဆီးပြီးဒီဇင်ဘာလ6ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲအပ်ပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရွှေပြောင်းလုံသမားပညာပေးရေးစင်တာရဲ့ကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ်
။ဟုတ်ကဲ့မနေ့က6ရက်နေ့ကတော့ကျွန်တော်တို့အားလုံး44ယောက်လွဲလာတယ်ဗျ44ယောက်ထဲမှာမှာယောက်ျားလေးက38ယောက်မိန်းကလေးက6ယောက်ပေါ့အဲအဲ့လို44ယောက်ပါတယ်ပါတဲ့ထဲမှာကျွန်တော်လွန်ခဲ့တဲ့၄နှစ်ကျော်ကဖူကစ်မှာဖြစ်သွားတဲ့သူ့ယောက်ျားကိုအစ်စ်နဲ့ပြေးပြီးတော့ထောင်ကျသွားတဲ့ community ရောက်ပါလာတယ
်
အဲထောင်ကအလုံး၄နှစ်နဲ့အလုံး၁၂နှစ်ကျတယ်လို့ပြောတယ်ဒါမှသူ၄နှစ်နဲ့9လပဲထောင်ထဲမှာနေရတယ်လေအဲ့ဒါတယောက်ပါတယ်နောက်တစ်ခုကဘုမစကားလည်းတပြောင်းမတက်ဘူးသူကထိုင်းမှာမွေထိုင်းမှာရှိတဲ့ဟာတယောက်နောက်တယောက်နောက်တစ်ခုကကျွန်တော်တို့ဒီချင်းပြည်နယ်ပလောဝါကလေးအလုံးပေါင်း6ယောက်ပေါ့မိန်းကလေးတယောက်ပါတယ်ယောက်ျားလေး9ယောက်6ယောက်မှာသူတို့ပလောဝါနဲ့ကျွန်တော်တို့ရန်ကုန်လာတယ်ပွဲစားနဲ့စစ်တယောက်4သိန်းစီပေးရတယ်လို့ပြောတယ်မလေးရှားကိုခုံးဝင်ပေါ့နော်ပွဲစားနဲ့အဲ့တော့6သိန်းခွဲကျတယ်လို့ပြောတယ်
ဟုတ်ကဲ့
ကိုယ်တိုင်ခွဲမှာ၄သိန်းပေးထားပြီဒါပေမဲ့တို့ကဟိုထီခီဖျားသုတ်စုလမ်းဖက်ကနေတို့သွားရတော့ပတ္တနီနေဆက်ရောက်တဲ့ချိန်မှာဖမ်းမိတယ်ဖမ်းမိတဲ့ချိန်မှာတို့ရောက်သွားပြီတပီးတာနဲ့ဟို6ရင်းနေကလွတ်လာတဲ့မှာ၄ယောက်ပဲပါလာတယ်ကျန်တဲ့၄ယောက်ကတို့ဒီပွဲစားနဲ့ဆက်သွယ်ရှိတယ်ဆိုပြီးတော့တရားရေးဆိုင်နေရတော့ဖြစ်တယ
်ပြီးခဲ့တဲ့အပတ်ကတော့အထောက်အထားအပြည့်စုံရှိတဲ့လူသမားတချို့ကိုပြည်နယ်နဲ့ပေးခဲ့တာကြောင့်လူအားကအခကျင်းငွေတွေမရလိုက်တာတွေအပါဝင်ထိုင်းထဲမှာအလုပ်လုပ်ဖို့အတွက်နိုင်ငံကူးလက်မှတ်ဗီဇာကြေးနဲ့လုပ်ငန်းခွင်ကအခွင့်အရေးတွေပါဆုံးရှုံးခဲ့ပြီးအနည်းဆုံး6လကနေ2နှစ်အထိပြည်နယ်တန်ပေးခံရတာကြောင့်အလုပ်သမားတွေအတွက်နှိမ့်နာမှုတွေဖြစ်ခဲ့ရတယ်လို့ဆိုပါတယ်ဒါကတော့ထိုင်းတောင်ပိုင်းမှာ2019ခုနှစ်အတွင်းဖမ်းမိတဲ့သူတွေကတေချာစီစစ်ပြီးအရေးယူပြီးမှပြန်လွတ်တာတွေထိမ့်သိမ်းရေးခေယာတွေမှာထားပြီးအမှုရင်ဆိုင်ပြီးမှပြန်လွတ်လာသူတွေလည်းရှိပါတယ်ရှင
်မအေးအေးမှာပါရှင်တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA ရဲ့တင်းင်းကနေနေမနေ့ကအစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ Frontier မြန်မာနဲ့ Foundation Heron Dell တို့ပူးပေါင်းတင်ဆက်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဒုအတန်ပတ်စဉ် Focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါမြန်မာနိုင်ငံမှာရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေဟာပြိပခဖြစ်ပွားနေတဲ့ဒေသမှာရှိတဲ့ကလေးငယ်တွေအတွက်လုံခြုံစွာနေထိုင်နိုင်တဲ့နေရာတွေဖြစ်ထောက်ပံ့ပေးပါတယ်။ဒါပေမဲ့ကလေးငယ်တွေကသူတို့ရဲ့မိခင်ဘာသာစကားတွေ၊ယဉ်ကျေးမှုတွေကိုဆုံးရှုံးရသလိုဝိရမီကိုပြန်ဖို့လည်းစိတ်ဝင်စားတော့ပါဘူး။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမဂ္ဂဇင်းနဲ့ဒိုးအတန်တို့ဟာချင်းပြည်နယ်ကနေလာကြတဲ့ကလေးတွေအများဆုံးရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတစ်ကျောင်းကိုတွားရောက်လေ့လာပြီးသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့သူတို့ရဲ့ယဉ်ကျေးမှုတွေအတွက်စိန်ခေါ်မှုတွေကိုနားထောင်ခဲ့ပါတယ်။ဒီဆောင်မှပြည်စုံကို Frontier မြန်မာကသတင်းတောက်ဟင်းတာနဲ့ဇာနီရောကရေးသားထားပြီးဟင်းတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။စကားပြောနေတဲ့အချိန်မှာပညာနန္ဒီကပန်းစီအောင်သင်ကန်းပေါ်မှာလက်ကိုရှက်ထားပြီးမျက်လှကိုအမြဲလိုချထားပါတယ်။စကားကိုဖြင်းချင်းစွာပြောရင်တစ်ချက်ချက်နေလောက်မှမျက်လွာကိုပင့်ချတတ်ပါတယ်။အသက်16နှစ်ရှိပြီဖြစ်တဲ့တီလာရှင်ငယ်လေးပညာနန္ဒီကရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာမွေးဖွားခဲ့တဲ့ပလောင်တိုင်းရင်သူအမျိုးသမီးငယ်လေးတစ်ယောက်ပါ။ပညာနန္ဒီတို့နေထိုင်တဲ့ဒေသဟာတပ်မတော်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းသားလက်နက်ကိုင်တွေအများလို့ခြေချင်းနေပြီး ရင်ဆိုင်တိုက်ပွဲတွေပြိပခါတွေဖြစ်ပွားနေတဲ့မငြင်းညံ့တဲ့ဒေသလေးဖြစ်ပါတယ်နောက်တစ်လေခုနှစ်ကစလို့ရှမ်းမြောက်မှာတချို့ပြန်တိုက်ပွဲတွေဖြစ်လာတဲ့နောက်ပိုင်းပညာရှင်တို့ကြည့်ရမှာလဲတနတ်တန်တွေပောက်ကွဲတန်တွေနဲ့တူပြည်တွင်းစစ်ရဲ့မငြင်းညံ့မှုတွေကရိုက်ခတ်လို့လာခဲ့ပါတယ်ဒီလိုနဲ့လွန်ခဲ့တဲ့နှစ်နှစ်2019ခုနှစ်မှာတော့ပညာရှင်တို့မိသားစုလိုက်နမ်ဆန်မျိုးကနေအရန်ကြီးမကွေးရဲ့ကြောင်မဲမျိုးကိုပြောင်းရွှေ့ခဲ့ကြပါတော့တယ်ဒါပေမဲ့ဒါကဆယ်ကျော်သက်ရွယ်ပညာရှင်တွေအတွက်အားလုံးတည်ငြိမ်သွားတဲ့အခြေအနေတစ်ခုတော့မဟုတ်ခဲ့ပါဘူးကြောင်မဲမျိုးနဲ့အနီးတစ်ပိုင်းမာရင်ကိုလက်နက်ကင်တွေကြားမှာတိုက်ပွဲတွေထပ်ဖြစ်လာတဲ့အတွက်ပညာရှင်တွေရဲ့မိဘတွေကဆုံးဖြတ်ချက်တစ်ခုချခဲ့ပါတော့တယ်ဒါကတော့သူမကိုရှမ်းပြည်နယ်ကနေမိုင်ပေါင်းများစွာဝေးတဲ့ရန်ကုန်မြို့ကဖုံးတော်ကြီးပညာသင်ကျောင်းတစ်ခုကိုပို့ဖို့ပါပဲ
အဒီကပညာသက်ရှင်တယ်ပဲနော်ပညာသက်ပြီးမိဘကိုပြန်ပြီးထောက်ပံ့ခြင်းလဲကျောင်းကားရင်၈တန်းကြီးပဲရှိတယ်တက်လို့ရတယ်မဲ့အခြေအနေရှုပ်တယ်လေအမျိုးဝဲတွေဖြစ်တာများတယ်
မငင်းငင်းနဲ့ရှမ်းမြောက်ဒေသဟာအရွယ်မရောက်သေးတဲ့ကလေးတွေငင်းငင်းငင်းငင်းပညာသင်ဖို့နေရာကောင်းလို့မဟုတ်ပါဘူးအချို့နေရာတွေမှာဆိုရင်မူလာတန်းကျောင်းအလေတန်းကျောင်းဆင်ပဲရှိကြပါတယ်ဒါကြောင့်မို့နှစ်ဆင်လိုလိုထောင်နဲ့ချီရဲ့ရှမ်းမြောက်ကကလေးတွေဟာရန်ကုန်မန္တလေးအစရှိတဲ့မြို့တွေကဘာကကျောင်းတွေအရေးကိုခိုလုံမှုလာကြပါတော့တယ်တိုက်ပွဲတွေနဲ့ကင်းဝေးပြီးလုံလုံချုံချုံရှိတဲ့ဘာကကျောင်းတွေမှာတော့အစားတောက်တွေနေစရာတွေအတွက်ပူပန်စရာမလိုပါဘူးဒါပေမဲ့ရန်ကုန်မြို့ရဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေမှာပညာသင်ဖို့ဆိုရင်မဖြစ်မနေစီးကညက်တစ်ခုရှိပါတယ်ဒါကတော့တင်ငန်းဝက်ဖြစ်နေပေါ်ပါပဲယောက်ျားလေးဆိုရင်ကိုရင်ဝက်မိန်းကလေးဆိုရင်တီလက်ရှင်ဝက်ဖို့လိုအပ်ပါတယ်ဒီလိုနည်းနဲ့ပဲနမ်ဆန်ကငရွယ်လှတဲ့ပေါင်မျိုးသမီးငယ်လေးဟာကလေးဝါတော်ရမှာနေထိုင်တဲ့ဆရာလေးပညာရှင်ကြီးဖြစ်လာပါတော့တယ်ကလေးဝါတော်ရဆိုတာရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းတစ်ခုပါပဲပညာရှင်ဤဟာရှမ်းပြည်နယ်ကနေရန်ကုန်မြို့ဘာကကျောင်းကိုကျောင်းလာတက်နေတဲ့ကျောင်းသား6000နီးပါးတဲ့ကတယောက်ဖြစ်ပါတယ်။ဘုန်းကြီးကျောင်းရဲ့အရေးကကလေးတွေအတွက်နေထိုင်မှုလေးစားခံရဖို့ပညာတတ်ဖို့နဲ့လုံခြုံမှုတွေကိုပေးပါတယ
်။ဒီမှာရတာတီလက်ရှင်ပဲလက်ခံဒီရောက်နဲ့တီလက်ရှင်ဝို့ရတယ်။တီလက်ရှင်ရတော့ဘယ်လိုပြောထဲရတာလဲအစ်စ်ပြည်ရယ်လေ။ဘာလဲဆိုတော့ဖျားရှိခိုးရတယ်တရားထိုင်ရတယ်သူတို့ဘယ်အချင်းအာယုံစွမ်းသားမလဲနေသောသားသတ်မှတ်ရလွယ်တယ်။သူကညက်နေသားအစီစဉ်ပေးစရာမလိုတော့ဖြစ်ပြရလေ။ဘာလို့လူဝတ်ဆိုလို့ရှိရဲ့မိန်းကလေးဆိုတနတ်ခါလဲရမှာနဲ့ဘာလို့ရမှာနဲ့ဒါရဲ့အလုတ်ရှုပ်တယ်လေ။အဲကြောင့်မလို့ဒီအဝတ်လေးနဲ့ဝတ်တော့အေးလေအေးချမ်းတယ်ပညာလည်းသင်ခွေလို့ရဆိုတော့တိလရှင်ဝေးရပါတယ်
။ကလေးဝတ်တော့ရမှာရှိနေတဲ့တိလရှင်ဆရာမကြီးဂယုဏဝရီကပြောပြတာပါ။ဂယုဏဝရီဟာလွန်ခဲ့တဲ့20ကျော်ကလေးကရင်းမျိုးကနေပညာသင်ဖို့လာရင်ကလေးဝတ်တော့ရမှာတိလရှင်တွေကိုအုပ်ချုပ်တဲ့တိလရှင်ဆရာမကြီးဖြစ်နေပါပြီ။ဒါပေမဲ့ဒီလိုပြန်ဆက်ရတဲ့ဘဝအတိတ်ကတော့ကလေးငယ်တွေအတွက်ထင်သလောက်မလွယ်ကူပါဘူးပြီးဆက်ရတဲ့ပမာဏကကြီးပါတယ
်မိမတို့လက်ခံတော့ဟုတ်တယ်အလောင်းလေးတွေနှစ်ယောက်သုံးယောက်ဒါသူတို့အဖေနာမည်မသိဘူးသူလည်းမပြောတတ်ဘူးအဲ့ဒါပါသူတို့ဟောပြီးတော့ပို့ပြီးပါကြသေးကုန်လည်းပါလာပြီဟိုကြလည်းသူမျိုးလည်းမရှိကြဘူးဟောပြီးရအောင်ဆွေးမျိုးလည်းမရှိဆွေးမျိုးလည်းမရှိမျိုးလည်းမရှိအဲ့လိုဖြစ်တာဒီအခုတော့အဲ့ဒီကတော်တော်ဆင်းရဲရောက်ကုန်ပြီပြောရဲကိုလဲကုန်ပြီကိုတော့ပမာရတက်လာပြီနောက်လည်းသူတို့ချင်းချင်းစကားပြောတော့ဟိုသူစကားပြန်နားလည်ကုန်ပြီပေါ့
ရန်ကုန်တိုင်းဖုံးတော်ကြီးပညာသင်ကြားမှုကြီးကြပ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဆရာတော်ဦးကုတ္တလကပြောပြခဲ့တာပါအဲ့ဒီဖုံးတော်ကြီးပညာသင်ကြီးကြပ်ရေးအဖွဲ့ကို1993ခုနှစ်မှာစစ်အစိုးရကစပြီးတည်ထောင်ခဲ့ပါတယ်အဲ့ဒီတစ်ချိန်တည်းမှာပဲရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းဖြစ်လာမယ်ကလေးဝတော်ရဖုံးကြီးကျောင်းကိုဗိုလ်ချုပ်မှုကြီးတန့်ရွှေကရေးသချပြီးလှူဒန်းခဲ့ပါတယ်အဲ့ဒီအချိန်ကစစ်စိုးရရဲ့ရွေချက်ကတော့ဘက်ကကျောင်းတွေကိုနေဆက်ဒေတာဖွံ့ဖြိုးရေးတရက်လို့ရွေခဲ့ပြီးတိုင်းသားဒေတာကကလေးတွေကိုဘက်ကကျောင်းတွေမှာပညာသင်ဖို့ညွှန်ကြားခဲ့ပါတယ်။ကိုရင်ရှင်တီးရနန္ဒဟာကလေးဝတ်တော်ရဖုံးတော်ကြီးကျောင်းကိုလွန်ခဲ့တဲ့3နှစ်တည်းကရောက်ရှိနေတဲ့ကိုရန်ကျောင်းတက်နေသူကိုရင်တပါးပါ။သူကသူ့မိသားစုဝင်တွေနဲ့တနှစ်ကိုအချိန်နှဲငယ်လောက်ပဲစကားပြောရတယ်လို့ပြောပါတယ
်။ကိုရင်ပထမဆုံးလာတော့ရွာနေစာဝတ်တာပေါ့ဥပဒေမှာလာတာ။ဒီကလေးရွာပြဲလို့ရှင်ကိုရလူထတာပေါ့အိမ်မှာဘူးမှမရှိဘူးဆိုတော့အဖေနဲ့မေကိုအလုပ်ကူလောက်တာပေါ့မြန်လာပြန်ဝတ်တယ်ကိုင်းတော့တိတ်မွေ့ချင်အမေကဝတ်ခိုင်းလို့ဝတ်နေတာ
သူတို့ဒေသမှာမိသားစုဝင်များတဲ့သူတွေအတွက်တိုင်းသားလက်နက်ကင်အဖွဲ့တွေကိုဝင်ပြီးစစ်မှုထမ်းရပါတယ
်မြန်ဒီကလေးကသူများအိမ်မှာယောက်ျားလေး4-5ယောက်ဆိုရင်သူတို့ကတယောက်ခေါ်တယ်အဲ့တယောက်တော့အသက် 18 နှစ်ပြည့်မှကျောင်းပြီးမှဒီကလေးကျောင်းအသက်18နှစ်လည်းပြည့်တယ်ကျောင်းမပြီးသေးဘူးဆိုတော့သူတို့မျိုးယူလေးကိုကျောင်းဆက်တက်ခိုင်းတယ်ကွင်းတော့ရှိတယ်အမတော့တွားရမှာအမဟိုမိန်းကလေးတွေ၄ယောက်ဆိုတော့တယောက်တွားရမှာပေါ့ ောင်းတက်နေလို့အဲ့လိုပြောရလို့ပေါ့သူကမခေါ်သေးဘူး ခေါ်ရင်တော့တွားမှာပေါ့မို့သူကအင်ကိုလာပြောတာသူတို့မှစီးရင်ရှိတာပေါ့သူလာပြောတာအမကတော့ဝန်နာတော့မပေါ့ဒါပေမဲ့တွားမှာပါဒါတော့ပါတယ်ဒါပေမဲ့သူကအမေကအားမကြပေါ့အဲ့လိုဖြစ်ရတာအားမကြအောင်အမေကအဲ့လိုအဲ့အကြောင်းနေပြောရအမေကအမေလည်းမခေါ်နဲ့တော့တဲ့တခါလေးအဲ့လိုပြောမိတာပါအမေက
ကိုရင်အရှင်တရားနန္ဒတို့လိုအရွယ်ကြီးမှရောက်လာကြတဲ့ကိုရင်လေးကတော့မိသားစုရဲ့အခြေအနေတွေဒေသရဲ့အခြေအနေတွေကိုနားလည်ကြပါတယ်သူတို့ဒေသမှာအဓိကဖြစ်နေတဲ့ပြည်တွင်းစစ်အကြောင်းကိုလည်းအနည်းငယ်နားလည်ကြပါတယ်ဒါပေမဲ့ငယ်ရွယ်လုံးတဲ့တိုင်းရင်းသားကိုရင်ငယ်လေးကတော့ဘာဆိုဘာမှနားမလည်ကြသေးပါဘူးဒါကြောင့်လဲကလေးဝတော်ရစာတင်ကျောင်းကြီးရဲ့နိုင်ငံတကာမှာစိတ်မချမ်းမြေ့စရာမြန်မာပြည်မျိုးပုံတစ်ခုရှိနေပါတယ်အဲ့ဒီမျိုးပုံကရိုးရိုးမြန်မာပြည်မျိုးပုံအကြီးတစ်ခုပါပဲဒါပေမဲ့မြန်မာပြည်အထက်ပိုင်းမြကြီးများမြို့နေရာမှာ KIA လို့စွပ်ပင်နဲ့ရေးထားပါတယ်။ရှမ်းပြည်နယ်နေရာမှာတော့ TLNA, RCSS, SSPB, ရခိုင်ပြည်နယ်နေရာမှာ AA လို့ရေးသားထားပါတယ်။အခြားတိုင်းနယ်ပြည်နယ်နေရာတွေမှာလည်းလက်နက်ကင်တပ်ဖွဲ့အတိအသင့်နာမည်ကိုရေးသားထားပါတယ်။အဲ့ဒီမြေပုံကကျောင်းသားဟောင်းကိုရင်ကြီးတွေကကိုရင်ငယ်တွေကိုပြည်တွင်းစစ်အကြောင်းတိုင်းရင်းသားလက်နက်ကင်တွေအကြောင်းရှင်းပြတဲ့နေရာပါပဲ။အထူးသဖြင့်သူတို့ဘာလို့မိဘနဲ့ခွဲပြီးဒီကျောင်းကိုရောက်နေတယ်လဲဆိုတာကိုရှင်းပြတဲ့နေရာပဲဖြစ်ပါတယ်။တိုင်းသားဘာသာစကားတွေမပြောရပေမဲ့လည်းကိုရင်ကြီးတွေကတော့ဘာကကျောင်းမှာကျောင်းတက်ကြတာကိုနှစ်သက်ပါတယ်။သူတို့တွေသူတို့နေအိမ်ကိုမပြောင်းရင်ကြပါဘူး။ဘာကြောင့်လဲဆိုတော့လက်နက်ကင်အဖွဲ့ဝင်တွေရဲ့တပ်သားစုဆောင်ခြင်းတွေစစ်ပွဲတွေရဲ့အန်တီရီတွေကြောင့်ဖြစ်ပါတယ်။နောက်ပြလာတဲ့တီလာရှင်တွေကိုရင်တွေရဲ့အနာဂတ်အိမ်မက်တွေကရန်ကုန်မှာရှိနေပါတယ်။ဘာကြောင့်လဲဆိုတော့တက္ကသိုလ်ပညာရေးဆက်လက်သင်ယူနိုင်မှုအလောက်ကံရရှိဖို့နဲ့သူတို့ဘဝအတွက်စေကူးအိမ်မက်တွေကိုဆရာထက်တန်စွာအကောင့်ထည့်ဖို့နိုင်မှုပါ။ကိုရင်အရှင်တီဟာနန္ဒကတော့သူ့အမိဆန္ဒရှိတဲ့အတိုင်းဆေလန်းအောင်ပြီးလို့ရှိရင်မြမအိုင်ဒေါ်တချင်းဆိုပြိုင်ပွဲကိုဝင်ပြိုင်မှုအိမ်မက်ရှိနေပါတယ်။ဆရာလေးပညာရှင်ရဲ့ရည်မှန်းချက်ကတော့စင်ကာပူနိုင်ငံကိုတွားရောက်ဖို့ပါပဲ။ဒါပေမဲ့အဲ့ဒီကိုမတွားခင်သူ့မိသားစုကိုလုံခြုံတဲ့နေရာမှာနေထိုင်စီချင်တယ်လို့ဆိုပါတယ်။
แต่สิงคโปร์ตับเลยสิกูได้ไปไปยาพี่สิงคโปร์ตับเลยโหล่าสามยาเลยอาสมีอยู่ทําอยู่ทอดบ้านไปมั้ยลุกเลยไม่ลุกขันเลยพี่นายเองก็เจ้าแม่มันไม่สิชูเจ้าซะไอ้หน้ามาเลยไม่กินกูเลยแล้วดีอังกูมาแม้เนี่ยชะไปชินเลยงิงช้าสิอยู่นะมันน่ะสิเลยไม่ผิดสิชูแล้วไอ้ช้าๆนี่หนีสิชินเลย
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးသံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟင်းတာဇာနီနဲ့ကျရတောင်နေလို့ဖြစ်ပါတယ်။အပတ်စဉ်စာသာရင်းညီတိုင်းတင်ဆက်ပေးနေတဲ့ဒိုးသံတန်းလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးသံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American အတန်ရဲ့တင်းကနေနေမနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းလိုတဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာတော်ချင်းမနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA အမေရိကန်အတန်က2019ခုနှစ်ဒီဇင်ဘာလ8ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 67539တို့အပြင်လိုင်းလမ်းမီတာ190 kHz 1595ကနေပါတိုးချဲ့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့လူခွင့်ရေးချိုးဖောက်မှုဆိုင်ရာနိုင်ငံတကာဖိအားတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကိုပြန်လည်နားဆင်ကြရပါမယ်။ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေးလံအစီအစဉ်မှာတော့လူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတာကိုဆွေးနွေးမှာပါ။လာမယ့်ဒီဇင်ဘာ10ရက်နေ့ဟာဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့ပဲလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာတွေကိုနယ်သာလန်နိုင်ငံတဟိတ်မြို့မှာစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်ဆိုတော့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲနိုင်ငံတကာကလက်ခံယုံကြည်လာအောင်ဘာတွေလုပ်ဖို့များလုံနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးဆောင်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပြန်နိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လည်းအခုဆိုလေးလိုင်းပေါ်မှာရောက်နေပါပြီဒီကတော့ကျွန်တော်တို့မြန်မာနိုင်ငံကလူခွင့်ရေးလှရှာမှုဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဟူအောင်မျိုးမင်းမှာနောက်တစ်ခုကတော့သတင်းစာဆရာဦးတီရသွေးပါဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေဘူးရသုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဆိုတော့ကိုအောင်မျိုးမင်းအခုလိုပေါ်လေနိုင်ငံတကာမှာတရားတော်ဘောင်ရင်ဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များရေဘူးရသုံးသက်လို့ရနိုင်မလဲဗျဟု
တ်ကဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာရုံစိုက်ခဲ့တာကြားခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိန်တွေကုလသမဂ္ဂမှာညင်းရန်ကျွန်တော်တို့တင်ပြခဲ့ရရှိတယ်။အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေစုံစမ်းစစ်ဆေးရေးအရာရှိထပ်အပ်ပြီးတော့နှစ်တည်းနှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကစာမန်လူ့ခွင့်ရေးချိုးဖောက်မှုတွေမကဘဲနဲ့အခုလှုပ်ဆောင်နေတဲ့ပြည်ပြနေတဲ့အကြောင်းအရာတွေကနိုင်ငံတကာလူ့ခွင့်ရေးကြတဲ့ဝိပ crime sensitive ကိုကျူးလွန်နေရဆိုရဲအဓိကအချက်တွေကိုတွေ့ရပါတယ်ဒါပေမဲ့ဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံကကရာဇဝတ်မှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးစုံတစ်ဖက်မှု crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တွေကိုထိခိုက်တဲ့ကိစ္စနောက်က war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေတွေချိုးဖောက်တဲ့ဆိုရဲရာဇဝတ်မှုအဆင့်အထိကိုညီလာကြတယ်ဒီတော့ကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာရှိလို့ရှိရင်တော့တနည်းအားမှာတစ်ခါဖြစ်တယ်တနည်းအားမှာတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကဘဲနဲ့တနည်းတစ်ခါစီစဉ်ရှိရှိနဲ့နောက်တစ်ခါ UHS ရှိရှိနဲ့ကိုလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်တဲ့တည်ထောက်ထားတွေကဘာတွေ့ရှိခဲ့ကြတယ်အဲ့ဒီနေရာမျိုးမှာကျွန်တော်တို့ဒီမှာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ပြန်လည်ပြီးတော့ကြိုက်တွေ့ဖြစ်ရှိနေနေရာမျိုးမှာအရင်အစဉ်ဆက်ကအဆုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ဒီစံမှုပုံစံမျိုးတွေပဲသွားတဲ့အခါမှာနိုင်ငံတကာရဲ့အားမလို့အားမရမှုပုံပြီးဖြစ်လာတယ်။တာမန်လူခွေးမဟုတ်ပဲနဲ့ရာဇဝတ်မှုအထိကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်သောလုံဆောင်မှုမရှိဘူးဆိုရင်အားမလို့အားမရမှုကြီးရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံတကာမှာတရားရည်ဆိုင်ရာအဆင့်ထိကျောက်သွားတယ်လို့ကျွန်တော်နေနဲ့ကြက်စာပြီးပါ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတရားသွေးရဲ့အမြင်ရောခင်ဗျာအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံတကာမှာဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ခဲ့တယ်လို့များပြောလို့ရမလဲ
တော့ဗျာကျွန်တော်ဟိုဆရာဆိုတော့ဟိုဆရာဦးအောင်မျိုးပင်လည်းပြောသွားတယ်ဗောနော်ကျွန်တော်လည်းများဆိုတော့ကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ထင်တာလေးပဲကျွန်တော်ဒီဘက်ကနေအဲပြန်ပို့ပြီးကျွန်တော်ပြောပါမယ်ဒါကတော့ကျွန်တော်အပြင်ပိုင်းဗောနော်ဆိုတော့ဟိုတန်ရက်တကောင်းနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီစစ်စုကလက်ထက်တစ်ချောင်းလုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများနဲ့လေ့လာတိုင်းတာသုံးသပ် report တင်ပြီးတော့ကျွန်တော်တို့အများနဲ့ဟိုဗောနော်သတ်မှတ်ချက်ကလေးထုတ်ပြန်တယ်တိုက်တွန်းချက်တွေလည်းရှိတယ်ပေါ့နော်အလောအဆလို့ရှိလို့ရှိလို့ချင်းအခြေအနေကအဲကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကတိုးသွားတယ်ဆိုပေမဲ့လည်းအခုကျွန်တော်တို့ဒီလိုမျိုးတရားတော်ဖြစ်တဲ့အဖြစ်ပေါ့နော်နိုင်ငံတကာနဲ့ပြည်ပြန်ထန်ထန်ပြောဆိုရတဲ့အဖြစ်မျိုးမဖြစ်လာဘူးတိုးတော်လည်းပဲဒီအခြေအနေမြတ်ကတော့မတူညီတဲ့သဘောအနေအထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်လည်းဟိုတော့ကျွန်တော်တို့လူခွင့်ရေးကိုအလားကျွန်တော်တို့ရှေ့တန်းနေပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေခဲ့တဲ့လူခွင့်ရေးတိုက်ပွဲမှာရရှိဖို့အလားလူသဘောထားပြီးတော့လူခွင့်ရေးတွေရရှိဖို့အတွက်ကိုကျွန်တော်တို့ဒီနိုင်ငံရေးစနစ်ပါပြောင်းဖို့အတွက်ကိုစူးပမ်းနေကြတာကကျွန်တော်ဒီလိုစီအားစုတွေဦးဆောင်နေတော့အခက်ဆုပြီပေါ့နော်ဆိုတော့ဟိုတစ်ဖက်ကရှိတယ်ပေါ့နော်ဆွေဆိုးရ ပေါ့အဲလိုကတော့တော့လူခွင့်ရေးတွေကိုရုပ်သိမ်းထားတယ်ချိုးဖောက်ထားတယ်ဆိုရင်တစ်ဖက်ကရှိတယ်ပေါ့အဲလိုအနေထားမျိုးနေပြီးတော့အခုကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်ခဲ့တဲ့တောင်ဆက်ဖြစ်ကကျွန်တော်တို့ဒီအာဏာပိုင်အထူးဖြစ်လာတဲ့ရှင်ပြတော့မှဟုတ်လားကျွန်တော်တို့အခုဆိုလို့ရှိလို့ဆိုရင်ကျွန်တော်ဒီတပ်တော်ကပုဂ္ဂိုလ်တွေရဲ့ဒီချိုးဖောက်မှုပေါ့တော့လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကတော့ကာဗီတာစီလုပ်နေတယ်ဆိုတဲ့ပုံနဲ့ဒီကျွန်တော်ဆိုကျွန်တော်တို့ဒီအဲ့ဒါကလည်းမတော်ပြီးတော့တရားရင်ဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကမ္ဘာကပထမတော့ကျွန်တော်ဒေါက်ဆက်စီကြီးကိုဘက်ကလုပ်ပြီးတော့ကျွန်တော်တို့ဒီစိတ်ဆိုးရအောင်အရေးဆိုတယ်ပေါ့အခုတော့ဒီစိတ်ဆိုးရတာတစ်ဖက်ဒေါက်ဆက်စီကြီးကတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာတဲ့နေသားပေါ့အဲ့တော့သာမန်အဖြစ်ပြောမယ်ဆိုလို့ရှိလို့ကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာစီတပီးလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလို့ပြောလို့ရတယ်လည်းပဲကျွန်တော်တို့အမြင်ကျွန်တော်တို့အပြင်မှာနောက်တစ်ခါအမြင်မှာတော့ဘာဖြစ်လဲဆိုတော့ဒီကျွန်တော်တို့အခုကဘာနေပြီးတော့ပြောနေတဲ့အနေထားပေါ့နော်ဟိုဒီလူပိချိုးပေါမှုတွေပေါ့ကျွန်တော်ပြည်ထဲမှာလူခွင့်ဆန်လို့မျိုးသင်တော့ပြည့်တင်နိုင်တဲ့နေသားမရှိရတဲ့တစ်ဖက်ကရှိတယ်ကျွန်တော်လည်း energy အစိုးရအနေနဲ့တော်တော်ကိုပြည်မှုတော်တဲ့ energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွင့်ဆန်လေးကျွန်တော်ပြည်ထဲမှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ practice လုပ်နိုင်တဲ့နေသားမရှိတာတပိုင်းပေါ့တခိုင်ကိစ္စတော့အဲ့ဒါတွေကိုကြော်ပြပြီးတော့သက်သက်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲပြင်ရမယ်လို့ထင်တယ်ဆိုတော့ဟိုကျွန်တော်တို့ပြည်ထဲမှာသွားတဲ့အပိုင်းတော့တပိုင်းပေါ့နော်ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီတခိုင်မှာဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီရိုဟင်ဂျာကိစ္စကကျွန်တော်တပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာကနေပြီးအခုလောလောဆယ်ကျွန်တော်တို့ဒါကိုပုံပြီးပြီးတော့လူခွင့်ချိုးဖောက်တယ်လို့ပြောတာတပိုင်းအဲ့လိုနှစ်ပိုင်းပြောရမှာအဲ့လိုနှစ်ပိုင်းပြောရတာကျွန်တော်အတူတူလေးပြောချင်တာတော့ဒီချိန်မှာတော့ကျွန်တော်တို့ပြည်တွင်းလူခွင့်တန်ရအပြည့်မရတဲ့ကိစ္စမှာတော့အစိုးရတိုက်ရိုက်တာဝင်ရှိတယ်ဒါပေမဲ့ဒီရခိုင်ကိစ္စမှာတော့စစ်တပ်ကအတိုက်အခံရှိနေတဲ့နေသားမျိုးဖြစ်ပေမဲ့အစိုးရသားကိုကုစုတော့တဲ့လူတွေတာဝန်ယူတယ်။အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲဖောက်ပြပြတယ်။အဲ့ဒါဘာလဲဆိုဒီဒေါ်ဆက်ကြီးအစိုးရကကျွန်တော်အမြင်ပြောရအဲဒါတော့သူကကျွန်တော်တို့ဒီအာဏာကိုကိုင်ကျွယ်သုံးသပ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချိန်လေးဒီအားလုံးကိုဒီ၅နှစ်တာအတွင်းမှာပြီးခဲ့တဲ့၄နှစ်ပေါ့နော်။နောက်လာမယ့်တစ်နှစ်ကိုဖြတ်သန်းတဲ့အခါမှာသူကမျက်မြင်သက်သေအနည်းဆုံးတော့ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်။ဆိုတော့ကျွန်တော်အမြင်ပြောရရင်အားလုံးဆွဆွဲနေသလိုဒီလက်ရှိအစိုးရကတော့ဒေါ်ဆီအစိုးရကတော့ကျွန်တော်ဒီလူခွင့်ရေးတွေဒီအသက်ရှိရှိစစ်တပ်ကတော့ပေးပြီးတော့အဲကျွန်တော်တို့ဖုတ်ချိုးပေါက်နေတဲ့ရုပ်သိမ်းတွေဆိုမထင်ဘူး။ဆိုတော့သူ့မှာဖြည့်ချင်းရမယ့်အနေသားရှိတယ်လို့သူ့မှာကျွန်တော်တော့အမြင်ပြောရတယ်တကယ်ကြုံတွေ့ရင်ဆိုင်ရတဲ့အနေအထားတွေရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့တော့ဖိတ်ချိချင်းနဲ့ဒီကိစ္စကိုကန့်ကွယ်ဖို့လိုတဲ့အနေအထားပြီးတော့အရန်ကိုဟိုတိမ်မွေ့နေနေတယ်ဆိုတော့ကျွန်တော်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတစ်ခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆူကြတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွဆွဲတာကြောင့်လိုအပ်ပဲနဲ့ဒီလိုကြီးသွားလာတယ်ဆိုတော့အမြင်မျိုးတွေပြောရရှိပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲပေါ့ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအလင်းတင်လို့ဖော်ပြခြင်းပါတယ်တူကတော့ဥချင်လှဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတာအနောက်နိုင်ငံတွေချာမှာဖြစ်တည်ရေးသားခဲ့တာဖြစ်ပါတယ်တကယ်လူသားရေးစံနာမှုကတန်ဖိုးထားရမှာပါတဲ့အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လှုပ်ရှားနေကြတာတွေ့ရပါတယ်ထူးသဖြင့်အစ္စတန်နိုင်ငံတွေမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်ထောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာအတွက်အခြေခံပါတယ်မြန်မာမှာနေဆက်ဒေသစစ်ပွဲတွေကြောင့်ဒုက္ခသည်တွေမျောများစွာတစ်ဖက်နိုင်ငံထွက်ပြေးခဲ့ကြပါတယ်အများစုကခရီးရန်ဘာသာဝင်တွေပါအခုလည်းရှိနေသေးပါဒါပေမဲ့ OIC ကရော UNEU US ကရောအတန်မထွက်ခဲ့ပါတဲ့သူတို့ဘာသာဝင်တွေချက်မှ OIC ကအတင်းဖိအားပေးနေကြပါတယ်ဒါကို UNICJ ICC ကပါလှုပ်လာပါတယ် UN IOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီတဲ့နောက်မှ OIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုပါထိခါစော်ပါတဲ့အထိစိုးရင်လာပါတယ်ဆိုရေးပါတယ်ဒီလိုပေါ့လေဟိုပြဿနာဟိုကြုံရတဲ့ကိစ္စတွေမှာဒီလူခွင့်ရင်းနဲ့ပတ်သက်လို့ခေတ်အားကျင်တာပေါ့လေနောက်ကွယ်ကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ရှင်းသုံးတာတွေကြောင့်မြန်မာနိုင်ငံရဲ့ပြဿနာတွေကဟိုလိုလာတဲ့ပုံကြီးချက်ပြီးအပြောခံရတယ်ဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဒီလိုမျိုးအခြေအနေတွေကတကယ်ပဲရှိနေလို့လားကိုအောင်မျိုးမေ
ကျွန်တော်အမြင်လေးကတော့မြန်မာနိုင်ငံမှာလူခွင့်ရင်းချိုးဖောက်မှုမျိုးစုံဖြစ်ခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တတ်ဖြတ်မှုတွေတိုင်းရင်းသားတွေပေါ်မှာတတ်ဖြတ်မှုနှိပ်စက်မှုဒါတော့ကျွန်တော်ဖန်ဆီးပြီးတော့လှုပ်ဆောင်မှုတွေကဒီဒီရစ်စ်ဖြစ်နေတဲ့ကာလတစ်ချောင်းလုံးမှာဖြစ်ခဲ့တာပါဒါပေမဲ့ဘာဖြစ်လာလဲဆိုတော့အခုချိန်မှာပုံပြီးတွေ့ချင်းချင်းပြောလာတာတွေ့ချင်းချင်းပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲဒီခိုင်မာဖြစ်နေတဲ့ကိစ္စကိုယူရင်အာရုံစိုက်လာတဲ့အကြောင်းညာပေါ့အထူးသဖြင့်ကျွန်တော်တို့ဒီလိုမျိုးဒီရဲရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာအစ္စလာမ်ဘာသာဝင်တွေကိုချိုးဖောက်တယ်အစ္စလာမ်ဘာသာဝင်တွေမှာကျူးလွန်နေဆိုရဲအတန်ကြီးထွက်လာတယ်အဲ့တော့ဒါကတော့လူတွေရဲ့သဘောတဘာဝပုံမှာလည်းအများကြီးမူတည်ပါတယ်လူတွေမှာကကိုနဲ့သိသားချင်းနီးစပ်တယ်ကိုနဲ့တူညီတဲ့လူတွေကိုချိုးဖောက်တယ်လှုပ်ဆောင်တယ်ဆိုရင်ပုံပေါ်ကစိတ်ဝင်စားတယ်ကျွန်တော်တို့ပဲကြည့်ကြည့်ပါကျွန်တော်တို့လည်းက ဘာမှသတင်းစာဖတ်လို့ရှိရင်ခုမြန်မာဒီအကိစ္စကိုပို့ပြီးစိတ်ဝင်စားတယ်ပို့ပြီးတော့လောက်ရနေချင်းချစ်ရနေချင်းဆိုပြီးတော့စိတ်ထဲမှာမကောင်းဘူးအာရုံစိုက်လို့များတယ်အဲ့ဒီသဘောတိုက်မှာပဲအခုလိုမျိုးဒီဗုဒ္ဓဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလောက်ဆောင်နေဆိုရဲအတင်းစကားတွေကအခုကဘာကြီးမှာရှိနေတော့ဒီတော့လူခွေအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေအကြောင်းသိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေကအစစိတ်ဝင်စားမှုဖြစ်လာတယ်အဲ့ဒီခုကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်ဒါကြောင့်လဲဆိုတော့ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေနောက်ကခုနရိုဂျာတွေကိုလုဆောင်နေဆိုရဲအတန်တွေကပို့ရအောင်စိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုပြင်ကျင်နေရတွေ့ရတယ်အရင်တော့ကကျွန်တော်ဖြစ်နေတဲ့ကိစ္စတွေကဂျွာတီယာလောက်မှဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်ဒါပေမဲ့အခုမှမီဒီယာရဲ့ဖော်ပြချက်တွေကအញ្ញမ်းကိုလှင်မြန်မြန်ဆန်ပြီးတော့လူ100 200မကောက်ဘူးစောင်းတဲ့စိတ်နဲ့ချိန်ပြီးတော့ဖြစ်နေတဲ့ဆိုတဲ့သတိတွေကိုဖြစ်ချင်းတင်နိုင်ခဲ့တယ် image တွေကအញ្ញမ်းများလာတယ်အဲ့ဒီခါမှလူတွေက seeing is believing လို့ခေါ်တဲ့မျက်စိနဲ့မြင်တဲ့ခါမှပုံမှုပြီးတော့ယုံကြည်တာတွေအဲ့တော့စိတ်ဝင်စားမှုရရှိလာတယ်။အဲ့ဒီကိစ္စကြီးကြောင့်မလို့ဒီတော့ကိစ္စတက်စားလို့ရှိတယ်။အခုဖြစ်ဖြစ်နေအကြောင်းရဘူး။နိုင်ငံကြီးကပေါ့နိုင်ငံတကာကပေါ့သူကကျူးလွန်ခံရလို့ဆွဆွဲခံရနေသူတွေနဲ့နှိမ့်ဆက်တဲ့လူတွေကပုံပြီးစိတ်ဝင်စားလာရှိပါလိမ့်မယ်။အဲ့တော့ကျွန်တော်အားလုံးကတော့ပြောရမယ့်အမှန်တကယ်လို့ပြောလို့မရဘူး။တချို့ကလည်းဝါဒတင်တာရှိနိုင်တယ်။တချို့ကချေကားပြီးပြောနိုင်တာလည်းရှိနိုင်တယ်။ဒါတို့ကဒါတို့လည်းကျွန်တော်တစ်ခါစဉ်းစားပြပါမယ
်။ Okay ။ Confirmation ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစိတ်ဝင်စားဟိုဆက်သွယ်လာကြတဲ့ပုဂ္ဂိုလ်တွေနောက်စားရပြဖို့ထားရတယ်တော်တော်များရှိနေပါတယ်ဆိုတော့ဟိုဒီလိုလေးအလှည့်ပေးချင်ပါတယ်တခုပဲကျူပြီးမြစ်တာရက်ခံနေတာကတော့အားလုံးပါဝင်ခွင့်ရအောင်လူရင်းတူရှင်းပေါ့လေတက်နေသမျှချုပ်ပြီးဆွေးနွေးပေးကြဖို့လည်းမြစ်တာရက်ခံနေပါတယ်အရင်ဆုံးတူအနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကိုဆွေးနွေးလို့ရပါတယ်ခင်ဗျာကိုစလိုင်းပွေကိုဟု
တ်ကဲ့မြန်မာနိုင်ငံမှာလင်းနေတိုင်းကနိုင်ငံကြီးကိုချေချေနေတဲ့ဇလပါလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့ညချင်းမှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့ဒီမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်နေလို့ထားတဲ့ရုပ်စာကလူမျိုးကြီးနဲ့ပါတိုင်းနဲ့တက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီအဆူလိုက်ပြုံလိုက်သူတို့တခါတည်းနဲ့ထွက်ပြေးသွားတော့နိုင်ငံတကာကလည်းအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့တက်ဆိုင်ရကအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာထိရောက်သွားတာဖြစ်တယ်။ဒီရန်ကြတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုတွေချိန်မှာရရမလဲဆိုရင်တော့လင်းနေကင်တွေတပ်မတော်ပါဝင်ပေါ့သူတို့ PPT ရဲ့လက်အောက်မှာနေပြီးတော့မှ PPT ရဲ့ကောက်တဲ့အဖူရဲ့လက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့တော့နေလာမှာဖြစ်တယ်။မဟုတ်ဘူးတော့လူခွင့်ကြီးချိုးဖောက်မှုတော့များလာရှိနေအောင်ပါပဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
โอเคกูสไลด์ဖွင့်ကုန်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်။ဦးညွန့်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ပါရဲ့ခင်ဗျာကျေးဇူးပါအခုလာမယ့်ဆွေးရည်နေ့မှာဒီ ICU ကတင်သွင်းလာမယ့်ဆွေးရည်တွေနဲ့ပတ်သက်လို့ကျွန်တော်ပြည်သူရောရင်ဆိုင်တဲ့ပုဂ္ဂိုလ်တွေရောဒီ ICC ICJ FLM စားတဲ့အဖွဲ့အစည်းရဲ့အကြောင်းတွေနဲ့သူဆက်သွဲဆက်ဆက်လောက်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်အဝတို့တင်ခမန်းထားဖို့တည်ထားဖို့လိုပါတယ်။နောက်တစ်ခုကဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေပြင်နှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့တက်တည်ထောက်ထားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီအကိုဒါကတော့ပြင်းထန်ထန်ညှဉ်းဆန်လာမယ်ဆိုတဲ့အကျိုးသက်တွေပေါ်မှာဖြစ်ပေါ်လာနိုင်မယ်။ဒီ IIMM သာဆိုလို့ရှိရင်2017ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြည်သည့်ဒေသနိုင်မဆိုးသို့သောဝါကျူးလွန်ခဲ့တဲ့အပြည်ပြည်ဆိုင်ရာရာဇဝမှုများနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုများရဲ့အထောက်အထားများကိုထူဆောင်းပြီးတော့ရာဇဝမှုဆိုင်ရာအမှုတွေတွေကိုပြင်ဆင်သွားမှာဖြစ်ပါတယ်။ဒါကိုအလေးနဲ့သတိထားမယ်။နောက်တစ်ခုကတော့ဒီအာဂျင်တီးနားမှာကိစ္စပေါ့လေ။အဲ့ဒါနောက်ဆက်တွဲပြဿနာတစ်ခုပါလေ။တကယ်အရေးကြီးပါလေ။အဲ့ဒီမှာသစ္စာရာကာယကံရှင်တွေကဖြည့်ရှင်းဖို့လိုမယ်။နောက်တစ်ခုကသူတို့ကိုယ်တိုင်ဖြစ်စေဥပဒေကျိုးဆောင်ငါးပြီးတော့ဖြစ်စေဖြည့်ရှင်းဖို့လိုလိမ့်မယ်။အဲ့ဒီလိုမှမဖြည့်ရှင်းဘူးဆိုရင်တစ်ဖက်သက်ဆွဲချက်တွေနဲ့လည်းဟိုရန်ထုတ်ကန်ပြီးတော့နိုင်ငံတကာခီးသွွာလာရေးတွေမှာလည်းထိခိုက်လာနိုင်ပါတယ်။နောက်တစ်ခုကဒီ international treaty ဆိုတဲ့ဒီစစ်မှုကျူးပြစ်မှုကျူးလွန်တဲ့လူလွဲပြောင်းရေးဆိုင်ရာကိစ္စတွေကလည်းပေါ်ပေါက်လာနိုင်ပါတယ်။ဒါအင်မတန်ခက်ပါတယ်။နောက်တစ်ခုကအခုဖြစ်ပေါ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီယခုမှုမှာကျင်းစင်ရင်ကအရန်အားနေပါတယ်ခုကချိန်ပါမယ်အချက်လက်တွေကလည်းလုံလောက်မှုမရှိနိုင်တဲ့အတွက်ကြောက်လဲစိုးရင်ရပါတယ်
ဆွေးအုပ်ချုပ်ရေးအောက်မှာမြန်မာနိုင်ငံအစည်းအဝေးနိုင်ငံကိုလည်းရောက်ခဲ့ရပါပြီအခုနောက်တစ်ချက်ကမ္ဘာအလယ်မှာပါအချက်ကွဲရမယ်အဆင့်ကိုရောက်ခဲ့ပါတယ်ဒါပြည်သူရဲ့ကျူးလွန်တဲ့ကိစ္စမဟုတ်ဘဲနဲ့မြန်မာစစ်တပ်ကကျူးလွန်လူတွေဒါဖြစ်တယ်ဆိုတာကိုပေါ်လွှင့်အောင်အားလုံးကဝိုင်းဝန်းပြီးတော့ထောက်ခံတာကန့်ကွက်တာမျိုးတွေလုပ်ခဲ့ပါတယ်လို့ကျွန်တော်ပြောရပါတယ်โอเค
လိုပါပဲဆရာကျွန်တော်မြန်မာနိုင်ငံလက်နက်ကိုင်ဖွဲ့ကြီးဟာအစိုးရကဏ္ဍနေပြီးတော့လုံးဝပါဝင်ပတ်သက်မှုမရှိပဲကျွန်တော်တို့ဒီရတအစိုးရအောက်မှာကျွန်တော်တို့ချာဒီမိုကရေစီနိုင်ငံနေနဲ့အတူအဲ့ဒီလိုပဲပို့တောင်းကိုကိုထမ်းဆောင်သွားရင်တော့ဒီစက်တနာတွေအလုံးကငြိမ်းချမ်းသွားလိမ့်မယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုချင်းမြဆွနေရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပေးပို့ထားတာတွေကိုလည်းပဲတလက်စာရီပေါ်ပြခြင်းပါတယ်စာရီဆောင်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမိတ္တလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါအောင်ခင
်ဗျမြန်မာနိုင်ငံမှာအယက်သားအစိုးရနဲ့စစ်အစိုးရဆိုပြီးအစိုးရနှစ်ဖွဲ့ဖြစ်နေတယ်လို့ကဘာကရှုမြင်သုံးသပ်နေကြပါတယ်သို့တော့တာဝန်အရှိဆုံးကတော့လူလူကရွေးချယ်တင်မြှောက်ထားတဲ့အစိုးရတည်တာတာဝန်အရှိဆုံးလို့လက်ခံထားပါတယ်လူခွင့်ရေးချိုးဖောက်မှုတွေအမြင့်တွယ်ကြီးထွားလာတဲ့အချိန်ကာလဟာ1962ခုနှစ်နောက်ပိုင်းဆီယနာရှင်အစိုးရတွေလက်ထက်ကစခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အရေးရခိုင်အရေးတွေမှာတော့လူခွင့်ရေးချိုးဖောက်မှုကိုဆီယနာရှင်တွေကစတင်ကျူးလွန်ခဲ့ပြီးတော့အစင်တစိုက်နောက်ပိုင်းမှာတော့စစ်တပိုင်းအစိုးရလက်ထက်အထိမှာပါကျူးလွန်ခဲ့ပါတယ်။ကရယကမြောက်ကျူးလွန်သူကတော့စစ်တပ်နဲ့၎င်းရဲ့စစ်ကောင်းဆောင်တွေဖြစ်ပါတယ်။သို့တော်လည်းပဲ2015နောက်ပိုင်းအယက်သားအစိုးရနဲ့စစ်အစိုးရတို့လက်ထက်ရောက်လာတဲ့အခါမှာတော့2008ဖွဲ့စည်းပုံအရစစ်ရေးဆရာကိုအယက်သားအစိုးရကချုပ်ကန်ဆွတ်ဖက်မှုပြုလို့မရတဲ့အတွက်စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုတားဆီးထိန်ချုပ်အရေးယူနိုင်ခြင်းမရှိလို့နိုင်ငံတကာကလူလာတဲ့အစိုးရကအာဏာသုံးတားဆီးရမယ့်အလုပ်ကိုမလုပ်ဘူးဆိုတဲ့အမြင်မျိုးဖြစ်ရတယ်ဒါကြောင့်မလို့လက်ရှိ NND ဆိုရကိုနိုင်ငံတကာကလူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ကိုကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာမှာဖြေရှင်းရမယ့် ICJ မှာရင်ဆိုင်ရမယ့်အဖြစ်အထိကိုရောက်ခဲ့ရပါတယ်။ဒါပေမဲ့ဆွဲချက်အရလူမျိုးတုံးတက်ဖြတ်မှုပြုမပြုကို ICJ မှာအဓိကဖြေရှင်းရမယ်ထင်ပါတယ်။အစိုးရဘက်ကကုလသမဂ္ဂနဲ့ဆက်ဆံရေးမှာပြည်လည်မှုမရှိခဲ့တော့ကုလသမဂ္ဂကဆင်လွတ်တဲ့ကိုယ်စားလှယ်တွေအဖွဲ့တွေပြည်ဝင်ခွင့်ပေးပြီးကူညီဆောင်ရှောက်မှုတွေမရှိခဲ့တာကလည်းကဘာကမကျေနပ်စရာအကြောင်းတရဖြစ်ခဲ့ပါတယ်။လူခွေချိုးဖောက်မှုနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံယုံကြည်လာဖို့ကတော့အဓိကအားဖြင့်စစ်တပ်ကပဲရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်။ကာယကံမြောက်ကျူးလွန်သူရဲ့ဖွေးဟတင်ပြချက်တွေကိုပဲနိုင်ငံတကာကကြားနာလိုပြီးမှန်ဤမမှန်ဤဟုတ်ဤမဟုတ်ဤဖြစ်တင်တာဟုတ်ဤမဟုတ်ဤတွေကိုတော့ ICC မှာဆုံးဖြတ်လက်ခံယုံကြည်ထားတော့မှာပါ။ဒါကြောင့်စစ်တပ်က ICC မှာဖြေရှင်းတာကိုပဲလုပ်ရတော့မှာပါ။အစိုးရအနေနဲ့လှုပ်ဖို့ကတော့ကော်ဖီအန်အစီရင်ခံစာအတိုင်းလိုင်းနာဆောင်ရွက်ထားမှုတွေအစိုးရကဖွဲ့စည်းတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မတီကော်မရှင်တွေရဲ့အစီရင်ခံစာတွေတင်ပြလာတဲ့အခါမှာတော့လေလာသုံးသပ်မှုတွေကိုကဘာကနေလက်ခံလာအောင်တင်ပြရှင်းလင်းပေးတာတွေကိုသာလုပ်ရတော့မှာပါလို့ထင်မြင်မိပါကြောင်းရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတ္တလာမျိုးကဦးစိန်မှာပါ။နောက်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်ပြည်သူတွေနဲ့ပေါင်းများစွာအသက်သွေးချွေဘွားပေါင်းများစွာယဉ်ဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားက NLD ပြည်သူအစိုးရကိုရွေးချယ်တင်မြှောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရတွေအပြည့်နဲ့အုပ်ချုပ်ဖို့ပါဒါပေမဲ့အစိုးရဟာပြည်သူတွေမျှော်လင့်သလိုတိုင်းပြည်ကိုစိတ်တန်းကြအုပ်ချုပ်ခွင့်မရပဲအုပ်ချုပ်ရေးအာဏာတပါးပြစားနဲ့နိုင်ငံတကာအလဲဆရာနာရှင်တွေချိုးဖောက်ခဲ့တဲ့လူခွင့်ရေးအပါအဝင်ပြဿနာအပေါင်းစုံကိုဖြေရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော့ကျတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပြဿနာတွေကိုထိတိယောက်ယောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြေရှင်းမဲ့အဆင့်အထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်ရေးတွေပြေဝအကာအကွယ်ပေးနိုင်မဲ့အခြေခံဥပဒေမရှိခြင်း၊ခိုင်မာတဲ့အပြစ်ခတ်ရဲစဲရေးတွေမလုပ်နိုင်ခြင်း၊စစ်ကောင်းဆောင်တွေကပြည်ထရေးနယ်စပ်ရေးတရားစီရင်မှန်တိုင်းတွေကိုထိန်းချုပ်ထားခြင်း၊ပြည်တွင်းငြိမ်းချမ်းရေးကိုမတည်ဆောက်နိုင်ခြင်းဥရေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်အကာအကွယ်ပေးရေးမြင့်တင်ရေးနဲ့ပတ်သက်တဲ့ဥရေပြုနိုင်မှုအားနည်းခြင်းတို့ကြောင့်လို့ယူဆမိပါတယ်။ဒီကနေ့တမျိုးသားလုံးကိုမျိုးတုံးတက်ပြတ်သူတွေလိုလူမျိုးရေးမုန်းတီးသူတွေလိုအကျန်းဖတ်သမားတွေလိုနိုင်ငံတကာလက်တိုင်းပြည်နယ်လူမျိုးကုန်သိက္ခာညှို့နှောင်းအောင်နိုင်ငံတကာတရားရုံး ICJ မှာတရားစွဲခံနေရတာစစ်ကောင်းဆောင်တွေနဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့အကျန်းဖတ်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်။ နိုင်ငံကာကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်ဒါကတော့စစ်ကောင်ဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ဆိုးရရဲ့အုတ်ချုံမှုအောက်ဂုံးသိက္ခာရှိရှိအမှုထမ်းရွက်ခြင်းပါပဲ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်ထသနာရဲ့စာပါတလက်စာရဲ့ကျွန်တော်ကျန်တဲ့စာတွေပါဖော်ပြလိုက်ခြင်းပါတယ်နောက်စာတစ်စောင်ကတော့နိုင်နိုင်ဆိုတဲ့အကောင့်ပိုင်ရှင်မှာမဆုမွန်ဖတ်ပြပေးပါခင်ဗျာ
လာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပေမဲ့အဲ့ဒီနေ့မှာမြန်မာနိုင်ငံကတော့ ICJ နိုင်ငံတကာတရားရုံးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုစတင်ရင်ဆိုင်ရမယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်လာနိုင်ပါတယ်အာဏာရှင်လူတစုကသူတို့အာဏာတည်မြဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွဲမှားတဲ့အမျိုးသားရေးဘာသာရေးအစွန်းရောက်အတွေးခေါ်တွေတွတ်သွင်းပြီးတော့လူနည်းစုတွေပေါ်မှာအမုန်းတရားကိုအခြေခံတဲ့ရန်လိုတဲ့ခွဲဆက်ဆံဖိနှိပ်မှုတွေကိုကျူးလွန်ခဲ့တယ်လို့လူများစုဗုဒ္ဓဘာသာဝင်တွေကိုကျူးလွန်စေဖို့အာဏာရှင်တွေကဝါဒဖြန့်ခဲ့ပါဗျ။အဲ့ဒီတော့လူထုကြားမှာဒီအမြင့်တွင်နေတဲ့အဘုံတရားကအာဏာရှင်တွေရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်အခွင့်အရေးတရဖြစ်လာပါဗျ။စစ်တပ်ကနိုင်ငံရေးပြိုင်ဘက်တွေကိုအမျိုးသားဝါဒမှိုင်းနဲ့လူထုကိုကြားခံပြီးထိန်းချုပ်နေတယ်။ဥပမာအခု ICJ ကိုအမှုရင်ဆိုင်မှုသွားမယ်ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါဗျ။အဓိကဒီအခြေအနေထိဖြစ်လာရတာကလည်းလူထုကအမျိုးသားရေးအစွန်းရောက်မှိုင်းတိုက်ခံရတာကိုပြန်မတွန်းလှန်နိုင်တာကလည်းအဓိကအကြောင်းရင်းတစ်ခုပါ။အဲ့ဒီအခြေအနေတွေကိုပြန်ကူစားဖို့ဆိုရင်ပြည်သူလူထုကိုမှန်ကန်တဲ့တရားမျှတတဲ့အစွန်းမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်။ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုပ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခံစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဒဏ်ရာတွေကိုကူစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာခတ်တူတူနှစ်ဆောင်တော့မအေးတန်တာကျော်ပဲဖတ်ပြပေးပါမယ
်။ဟုတ်ကဲ့ပါတကုံမျိုးသကဥလာထွန်းရေးလာတဲ့စာကတော့ကျွန်တော်မြင်ကတော့အရှင်းရှင်းလေးပါပဲ။ဆရာနာရှင်စနစ်ကလူခွင့်ရေးချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါ။1992ခုနှစ်မှာကုလကိုယ်စားလှယ်စာရာကိုအိုကာတာပနာမလာရောက်ခဲ့ပြီးတဲ့နောက်1992ခုနှစ်ကစလို့ကုလဆောင်စန်းသူယိုဆိုယိုကာတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရန်ဟီလီတီလူခွေချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်း1000ချီထုတ်ပြန်ခဲ့တာပါ။လက်ငင်းဖြစ်စဉ်တွေကတော့လူသားပေါ်ကျူးလွန်မှုအဆိုးရွားဆုံးတရားရုံးရောက်ရတာပါပဲ။တိုင်းသားလူမျိုးစုတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်နေရရင်မရတလို့လူခွင့်ရေးချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေစေပါလူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအတိအမှတ်ပြုပြီးတော့ Federal ထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ Workshop တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှအားလုံးပြဿနာတွေအဆုံးတက်သွားမယ်လို့ခန့်ခန့်မှယုံကြည်ကြောင်းတင်ကြားလိုက်ရပါတယ်ဆိုပြီးတော့တကုံမျိုးတကဥလာထွန်းရေးလာပါတယ်ကိုအောင်မင်းဦးရေနောက်တစ်ယောက်အကိုချေမျိုးလေးဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE နိုင်ငံတကာရဲ့ PR တွေမတိုးလာဘူးနဲ့ယုံကြည်မှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုံးတင်ဆောင်အလုပ်ကပြစ်မှုကျူးလွန်ခဲ့တဲ့စစ်ဗိုလ်တွေအပါအဝင်အမိန့်ပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြရုံမဟုတ်တဲ့ပုံစံတင်အပြစ်ပေးအရေးယူနိုင်မှသာလျှင်နိုင်ငံတကာကမြန်မာအစိုးရတွေပေါ်မှာဝင်နေတဲ့တန်တရားတွေတိတိသားသားပြည့်ရော့သွားပါလိမ့်မယ်လို့ထင်မိပါတယ်ဒါမှလည်းနိုင်ငံတကာရဲ့ PR ဒါမကပျောက်ဆုံးနေတဲ့မြန်မာကုံဆိုတာပြန်ပြီးပေါ်လာပါလိမ့်မယ်ကျေးဇူးတင်ပါတယ် VOE တာဝန်ယူမှုတာဝန်ခံမှုဆိုတဲ့ဝါဟာကိုသိနာလေတဲ့နိုင်ငံကောင်းဆောင်ကောင်းတွေဖြစ်ကြပါစေဆိုပြီးဒီအကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးလာပါတယ်ရှင
်ဟုတ်ကဲ့ဆိုတော့တော်ရရှင်ရဲ့စာထဲမှာတော့တာဝန်ယူမှုတာဝန်ခံမှုတွေနိုင်ငံတကာနဲ့ပူးပေါင်းတာဝန်မှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့တမင်းနဲ့ခွဲလောက်ချိန်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောပြချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နောက်နိုင်ငံတကာကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရပဲဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေပိုင်းကအရေးကြီးအနေနဲ့ဆောင်ရွက်တင်တာဘာတွေများရှိမယ်လို့ပြောလို့ရမယ်ကိုအောင်မျိုးမင်းအရင်ဆွေးနွေးပြပါခင်ဗျာ
ပထမအဦးဆုံးကတော့အမှန်တရားကိုပေါ်ဆောင်ပေးဖို့ရည်ကြီးပါတယ်ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်ခိုင်နှုံးတဲ့တပိထက်ထားလည်းရှိတယ်လို့တစ်ခါတည်းကြလို့ရှိရင်မခိုင်နှုံးတဲ့ချက်တွေရှိတယ်အဲ့ဒီကဘေဟာရီကတော့တရားဥပဒေဘေဟာရီကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုတာဆိုဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရှင်အဲ့ဒီအမှန်တရားအတိုင်းစာဝင်ရှိတဲ့သူတွေကိုသိရောက်စွာအရေးယူပါတယ်ဆိုရယ်သက်တည်ကြဖို့ကကျွန်တော်တို့အစိုးရအနေနဲ့လှုပ်ဆောင်တင်တော့အချက်လို့ကျွန်တော်နေပြောချင်ပါ
ဟုတ်ကဲ့ကိုတရားသွေးရောခင်ဗျကိုတရားသွေးအခုလက်တော်အနေနဲ့ဒီတာဝန်ရှိတဲ့သူတွေဘက်ကအရေးအကြီးဆုံးလှုပ်ဆောင်ပါများရှိမလဲ
ဒီကတော့လက်ချက်ပဲကျွန်တော်ပြောချက်ပါတယ်တစ်ချက်ကတော့ကျွန်တော်တို့ဒီရခိုင်မှာရှိတဲ့ကျွန်တော်တို့ဒီမွတ်စလင်တွေပေါ့လက်ရှိကျွန်တော်တို့ရခိုင်မှာကြံခဲ့တဲ့မွတ်စလင်တွေရှိတယ်နောက်က ကိုတိုင်းလာတဲ့အရဲဟာကျွန်တော်တို့ဒီမွတ်စလင်တွေရှိတယ်။အဲသူတို့ရဲ့ဒီရှိနေတဲ့အနေအထားပေါ့နော်လူခွင့်ရေးရရှိနေမှုအနေအထားကိုတိုးတက်လာအောင်လုပ်ပေးဖို့လိုတယ်။ကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူခွင့်ရေးပေါ်မှာကျွန်တော်တို့ဒီသူသဖြင့်ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီခါရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေဒါအုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့သူတို့ပေါ်မှာသဘောထားတွေပေါ့ကျွန်တော်တို့အများကြီးပြုပြင်ပြီးအကောင်းဆုံးကိုတွန်းဖို့ကိုတွန်းပေးနိုင်ဖို့လိုတယ်ဒါတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူခွင့်ရေးဆိုင်ရာဆံညုံးတွေနဲ့ပတ်သက်ပြီးအလေးနဲ့သားပြီးတော့ကျွန်တော်တို့မိုးပန်သင်္ကန်းတွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ချိန်မှာကျွန်တော်တာဝန်ယူတဲ့အချိန်တွေမှာကျွန်တော်တို့ဒီလူခွင့်ရေးဆိုင်ရာဆံညုံးတွေလက်နက်ငယ်တွေထိန်းသိမ်းပြီးလုပ်ဖို့ကျွန်တော်တို့ဒီပြင်ဆင်မှုတွေပါအဲ့နှစ်ချက်ကတော့ကျွန်တော်ရေးဖို့ကျွန်တော်ဆောင်ရွက်ဖို့လိုနေတယ်လို့ပြောချင်ပါ
ဟုတ်ကဲ့ပြင်နိုင်ဆွေးနွေးပြကြတဲ့ဦးတီယာသိဦးအောင်မျိုးမင်းကိုယ်နဲ့ပါဝင်ဆွေးနွေးရတဲ့နေ့စာရေးသားပြဖို့ဆိုရင်သတ်သတ်ရှင်တွေအားလုံးလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်မျိုးဦးစီစဉ်ပြီးထုတ်လုပ်သူကိုရန်နိုင်တဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုသတင်းတစ်ပတ်ကိုနှစ်ကြိမ်ဆွေးနွေးတင်ပြနေတာဖြစ်ပါတယ်။အင်္ဂါနေ့ညချမ်းနဲ့စနေညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်တွေမှာသောရရှင်တို့ရဲ့ထင်မြင်ယူဆချက်တွေကိုပါဝင်ဆွေးနွေးချဖို့လည်းဖိတ်ခေါ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်တွေမှာပါဝင်ဆွေးနွေးဖို့ပဲဖြစ်ဖြစ် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုရင်ပဲဖြစ်ဖြစ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပါတယ်။ VOA ရဲ့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဆက်သွယ်ချဖို့လည်းဖိတ်ခေါ်ပါတယ်ရှင် VOA American Tan Tinik နေနေမနေ့ခင်အခုလက်ရှိထုတ်ပြန်ပေးနေတဲ့အစီအစဉ်တွေကိုတော့မနေ့ခင်၈နိုင်ကနေ9နိုင်အထိလိုင်းထူမီတာ20 25 32တို့ကနေပြန်လည်နားဆင်နိုင်ကြပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းကကြီးညာပေးပါမယ
် American သမ္မတ Donald Trump ကအီရန်အနေနဲ့2016ထဲကဖမ်းထားခဲ့တဲ့တရုတ်နိုင်ငံဘွားအမေရိကန်နိုင်ငံသားပညာရှင်ကိုအမေရိကန်မှာတရားရင်ဆိုင်နေရတဲ့အီရန်သိပ္ပံပညာရှင်နဲ့လဲလှယ်ပြီးပြန်လွတ်ပေးခဲ့တဲ့ပေါ်အီရန်ကိုအထူးကျေးဇူးတင်လိုက်ပါတယ်။သမ္မတထရမ့်ကမနေ့ကအင်တာနက် Twitter ကနေပြောရမှာအခုလိုအကျဉ်းသားလဲလှယ်လုပ်တဲ့ညှိနှိုင်းမှုကတကယ့်ကိုတရားမျှတတယ်လို့ပြောလိုက်တာကအီရန်ပေါ်အပြူသဘောစပြောင်းဆက်ဆံလာတာဖြစ်ပါတယ်။ဒါပေမဲ့အခုလိုချိန်မှာအီရန်ဘက်ကတော့နျူကလ িয়ার တန့်စင်ရေဘ ਹੁ ခွာဆက်မျိုးဆက်တဲ့တမျိုးကိုမကြခင်ထုတ်ပြတော့မယ်လို့အီရန်ရဲ့နျူကလ িয়ার အေဂျင်စီဒုတိယရာရှိချုပ်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။ဖလော်ရီဒါပြည်နယ်ကအမေရိကန်လီဒါစခန်းတစ်ခုမှာလူ၃ယောက်ကိုပစ်သက်ခဲ့တဲ့ဆော်ဒီအာရေဗျာစစ်ဘက်သင်္ဍန်းသားဟာသတင်းဘက်ဆော်ဘင်ကညတာစာဝတ်တစ်ခုကိုတက်ခင်းခံခဲ့ပြီးဒီပွဲမှာသူနဲ့တခြားသူ၃ယောက်ကလူများပြားကိုတနက်နေ့တက်ခတ်တဲ့ဖြစ်ရဲ့ဗီဒီယိုတွေကိုကြည့်ခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတူက AP သတင်းဌာနကိုမနေ့ကပြောလိုက်ပါတယ်။ညသာဆော့ဝဲတက်တဲ့တနက်နေ့၃တောက်ထက်ကတယောက်ဟာပန်ဆာကိုလာလေတဲ့ခြေစက်စခန်းမှာပြစ်ခတ်မှုဖြစ်တဲ့အချိန်ဆော့ဦးအပြင်ကနေဗီဒီယိုရိုက်ယူခဲ့တယ်လို့အမည်ထုတ်မရေးပါဘူးဆိုတဲ့သဘောတူညီချက်နဲ့အဲ့ဒီအမေရိကန်တာဝန်ရှိသူကပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်တက်ခတ်ဒီမိုကရက်မတ်တီမနေ့ကတည်တံ့တင်ဆောင်ခဲ့ပါတယ်။ခရစ်မတ်အားရရဲ့လွှတ်တော်တွေမနာခင်မှာဒီတရားစွဲရေးစုကိုအောက်တိုဘာမှာမဲခွဲနိုင်ခြင်းရှိကြောင်းအရင်ကမန်ဒါကပုံနှိစက်လာတဲ့သဘောပါ။အောက်တိုဘာတရားရေးကော်မတီကဒီမိုကရက်မတ်တွေအနေနဲ့ဒီစနစ်တနည်းနေထဲမှာပဲ Republican သမ္မတနဲ့ပတ်သက်တဲ့သက်တည်ထောက်ထားတွေကိုပြန်သုံးသပ်ပြီးချက်တာရင်းနေစော်စုံထားကအောက်တိုဘာတစ်ခုလုံးမှာမဲခွဲဖို့တဲ့စွဲချက်စုပြည့်ချက်မူကြံတင်ဆက်ဖို့ရှိနေပါတယ်။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းကြီးညာပေးခဲ့တာပါဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကကိထုံဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16.25တို့ကနေဖိုင်းပြီးနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.